Welcome to the Voice of America in Burmese.
Mingla mena khe ma she. Washington Bureau of VOA American တန်ကနေ2018ခုနှစ် January 19ရက်တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လင်းသွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မြတ်တပ်ပါဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေတူကြီးညာပေးမှာပါဒီတောက်ကြညာအစိုးရရန်တရားတွေရက်ဆိုင်သွားမတော်စီရအောင်ယာယီအသုံးစီဆံရမဲခွဲဖို့အတွက်အောက်လွတ်တော်က Republican အမတ်တွေကကြိုးစားနေကြပါတယ်။ Afghanistan နိုင်ငံမှာ IS စစ်သွေးကြွအဖွဲ့ပေါ်ပေါက်လာအောင် American ပြည်ထောင်စုကနေလောက်ကင်နေတယ်လို့ဆွဆွဲမှုကမဟုတ်မှန်းကြောင်း Afghanistan နိုင်ငံဆံရ American တပ်မတီကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံကနေအင်ဂျင်ချင်း Bangladesh ဘက်ကိုထပ်ပြီးထွက်ပြေးကြတဲ့ Ranger Muslim ကတရားကြောနေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမင်းရှင်နိုင
်။ကောင်းပါပြီရှင်။နိုင်ငံပေါင်း90ကျော်ရဲ့လူခွင့်ရေးအခြေအနေတွေကိုစောင့်ကြည့်ထားတဲ့ HRW လူခွင့်ရေးအဖွဲ့ကြီးရဲ့2018အစီအစဉ်ခန်းစာမှာတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အတော်လေးကိုဝေဖန်ထားပါတယ
်။ One of the things that we're calling for in the report is much more concerted pressure to be applied to the Myanmar authorities. So why isn't there a clear
ဒါကတော့ HRW ပြောခွင့်ရပုဂ္ဂိုလ်ကပြောသွားတာပါ။သတင်းအစီအစဉ်အပြီးမှာကမ္ဘာရဲ့ရက်ကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ HRW ရဲ့အစီအစဉ်ခန်းစာအကြောင်းကိုတင်ပြဖို့ရှိပါတယ်။ဒါပြင်ထိုင်းနိုင်ငံမှာတရက်တာအနေဆုံးလုတ်အားကနှုံတုံးမြင့်လိုက်တဲ့အတိုင်းမြန်မာရွှေပြောင်းအလုတ်သမားတွေခံစားရတော့မှာဖြစ်ကြောင်းသတင်းပေးပို့ထားတာကိုလည်းနားဆင်ရဖို့ရှိပါတယ်။တခါတရုတ်မှာအခြေခံဥပဒေပြင်ဆင်ရေးအလားအလာကိုလည်းထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပါအောင်ရှင်။
တောက်ကြနေညတကောင်ရံနောက်ပိုင်းအစိုးရရန်တရားတွေရက်ဆိုင်မသွားရလေအောင်ကြိုးစားတဲ့အနေနဲ့အောက်တိုတော် Republican အမတ်တွေကယာယီအသုံးစီဆံရမဲခွဲမှုတွေလုပ်ဖို့အတွက်စီစဉ်ထားပါတယ်။ American သမ္မတ Donald Trump ကတော့2013ကနေစပြီးအခုတခါပထမဆုံးအစိုးရရန်တရားတွေတစ်စိတ်တစ်ပိုင်းရက်ဆိုင်တာမျိုးဖြစ်လာနိုင်တယ်လို့ကြေသပရင်းတွေမှာပြောကြားလိုက်ပါတယ်။အောက်တိုတော်အမတ်တွေရဲ့မဲခွဲမှုအလုပ်ဖြစ်ပါမလားဆိုပြီးတန်ရရှိချောင်းသမ္မတ Trump က Twitter မှာရေးပါတယ်။ဒါဟာဒီအစီအစဉ်ရဲ့တစိတ်တစ်ပိုင်းကိုသူမကြိုက်ကြောင်းပြသခဲ့တာဖြစ်ပေမဲ့သမရအင်ဗျူကရောအောက်လွတ်တော်အများစုမှပေါ်ရန်တို့ကပါရေရိုအသုံးစီဆံရလှုပ်ဆောင်မှုတွေကိုသမရကထောက်ခံကြောင်းနောက်ပိုင်းမှာပြောကြားခဲ့တာပါသမရထရမ့်ကရောအစိုးရအသုံးစီဆက်ထားရေးမဲခွဲဖို့လုံမလို့အတွက်အတိုက်ခံဒီမိုကရက်တစ်ပါတီဝင်တွေပေါ်မှာပဲမူတည်တယ်လို့ပြောပါတယ်သမရအင်ဗျူနဲ့လှတ်တော်ကြားတလတာယာယီအသုံးစီဒါမှမဟုတ်2018ဘဏ္ဍာရေးနှစ်အတွက်ဆံရအသုံးစီသဘောတူညီချက်ခုဒီမရကြသေးပါဘူးလွတ်တော်နှစ်ရက်စလုံးမှာ Republican တွေထိမ့်ချုပ်ထားပေမဲ့အထက်လွတ်တော်က Republican ခေါင်းဆောင်တွေကတော့ February 16ရက်နေ့အထိတက်လာတာဆက်ပြီးအစိုးရရန်ရည်လဲပတ်ဖို့လုပ်နိုင်အောင်စ조사ရုံးကန်နေရသေးပါသူတို့ Republican Party ထဲမှာ Conservative ဖြစ်တဲ့ရှေးဟိုးသမားတွေရဲ့ကန့်ကွက်မှုကိုရင်ဆိုင်နေရတာဖြစ်ပြီးသူတို့ကကာကွယ်ရေးအတွက်အသုံးစီကိုပိုးပြီးချစေချင်တာဖြစ်ပါတယ်တချို့အမတ်တွေကလည်းယာယီငွေချပေးမဲ့အစီအစဉ်ကိုထောက်ခံဖို့အတွက်တွန့်နေကြတာပါ Democratic အမတ်တွေဦးစားပေးနေတဲ့ကလင်းငယ်ရဲ့ကျမ်းမာရေးအာမခံအစီအစဉ်နောက်ထပ်6နှစ်ထိတက်တန်းဆက်ပြီးတိုးဖို့အတွက်ထည့်သွင်းထားတာကိုကန့်ကွက်ကြောင်းသမရက Twitter မှာရေးပါတယ်ကလင်းငယ်ရဲ့ကျမ်းမာရေးအာမခံဟာရေရိုးအဖြေရှာဖို့ထည့်သွင်းတာထက်ရေရှိအဖြေရှာရေးမှာထည့်သွင်းဖို့လုပ်တင်တယ်လို့ဆိုပါတယ် Republican ခေါင်းဆောင်တွေကတော့သူတို့ရဲ့ Republican အမတ်တွေစီကနေမဲဆုံးနိုင်ရရှိနေတဲ့အာမခံအပါဝင်အသုံးစီဆံရတင်ပြချက်ကို Democratic Party ဝင်တချို့ကလက်ခံမယ်လို့ညွှန်လင်းနေကြတာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူနဲ့သူ့ရဲ့ဝန်ထမ်းအကြီးအကဲဂျွန်ကယ်လီတို့အကြားမပြေမလည်ဖြစ်နေတယ်ဆိုတဲ့သတင်းတွေကိုပယ်ချပါတယ်။သမ္မတထရမ့်ရဲ့အမြင်တွေဟာလွန်ခဲ့တဲ့တစ်နှစ်မှာသမ္မတဖြစ်လာပြီးကလေးကဆိုရင်ပြောင်းလဲသွားပြီလို့ဂျွန်ကယ်လီကပြောတဲ့ပေါ်သမ္မတကဒေါသထွက်တယ်ဆိုတဲ့သတင်းတွေထွက်ထားတာပါ။ဘူဂျိုကြီးကယ်လီရဲ့လှုပ်ဆောင်ချက်တွေတိတ်ကိုကောင်းပါတယ်။သူဟာတကယ်လူပါပဲလို့ပင်ဆယ်ဗေးနီးယားပြည်နယ်မှာဂျာတာရီနီကသတင်းတော့တွေကိုသမ္မတထရမ့်ကပြောပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်တစ်လျှောက်တိုင်းဆောက်မယ်လို့မစ္စတာထရမ့်ဂရီဘေးပြောဆိုချိန်တုန်းကလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးသူ့ကိုအပြည့်အဝပြောဆိုတာမရှိခဲ့ဘူးဆိုတဲ့သဘောမျိုးမစ္စတာကယ်လီကပြောတာပါမက္ကဆီကို၂၆ရောက်တိုင်းဆောက်မဲ့အငင်းပွားပွဲသူ့ရဲ့အစီအစဉ်ဟာအဲ့ဒီအကြောင်းစပြီးသူစဉ်းစားခြင်းကလေးကနေဘယ်တော့မှအပြောင်းအလဲမရှိခဲ့ဘူးလို့ဂျာတာရီနီအစောပိုင်းမှာသမ္မတထရမ့်ကပြောပါတယ်ဒီ၂၆တိုင်းဆောက်မဲ့ကိစ္စဟာ၂၀၂၆ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလအတွင်းမစ္စတာထရမ့်ပေးခဲ့တဲ့ဂရီတွေလူကြိုက်အများဆုံးဂရီဖြစ်ပွဲရှိပါတယ
်အာဖဂန်နစ္စတန်နိုင်ငံမှာအိုင်စစ်တွေကြအကြမ်းဖက်အဖွဲ့ပေါ်ပေါက်လာစေဖို့အတွက် အမေရိကန်ကအနောက်ွယ်ကနေလှောက်ဆောင်နေတယ်ဆိုတဲ့ဆွဆဲချက်ကိုအမေရိကန်ပြည်ထောင်စုကမဟုတ်မှန်းကြောင်းပြင်းပြင်းထန်ထန်ညှင်းဆုပ်လိုက်ပါတယ်။ဒါအပြင်အမေရိကန်က ICE စစ်တပ်တွေကိုခြေမုံနေတဲ့ဒေသခံတပ်ဖွဲ့တွေကိုအကူအညီပေးဖို့အတွက်တန်ိတ်ထန်ချထားကြောင်းကြေညာပြီးနေမှာပဲထက်လောင်းပြောကြားလိုက်ပါတယ်။အာဖဂန်မှာ ICE စစ်တပ်တွေကိုအမေရိကန်တပ်တွေကအကူအညီပေးနေတယ်လို့အာဖဂန်သမ္မတဟောင်းဟာမစ်ဂဇာယီအပါအဝင်အာဖဂန်နစ္စတန်နိုင်ငံသားတချို့နဲ့ရုရှားတို့ကမကြခင်လတွေအတွင်းထက်တလဲလဲဆွဆဲနေမှုပေါ်မှာအာဖဂန်ဆိုင်ရာအမေရိကန်သမ္မတကြီးဂျွန်ဖတ်စ်ကပထမဆုံးချိန်ဖြစ်တဲ့တည်ဝင်တုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုက IS တွေကိုအာဖဂန်နစ္စတန်နိုင်ငံနဲ့ခေါ်လာသူမဟုတ်တယ်လို့ဘယ်တော့မှလည်း IS တွေကိုထောက်ခံမှုမပေးခဲ့ကြောင်းကဘူးမှာကျင်းပတဲ့ပထမဆုံးချိန်သတင်းစာရှင်းလင်းပွဲမှာတမ္မတီဘတ်စ်ကပြောကြားပါတယ်။အာဖဂန်နစ္စတန်နိုင်ငံတဲက IS စစ်တွေးကြော်ရင်းနဲ့ငြိမ်းချမ်းရေးဖြစ်စေပြန်လည်တည်မြဲရေးကိုဖြစ်စေညှိနှိုင်းဆွေးနွေးဖို့အတွက်တော့လမ်းမမြင်ဘူးလို့လည်းအမေရိကန်သမ္မတကြီးကပြောပါတယ်။ပြီးခဲ့တဲ့နှစ်ကုန်လောက်မှာအာဖဂန်သမ္မတဟောင်းကဇာယီက VOA ပအဝင်သတင်းဌာနအတော်များများနဲ့တွေ့ဆုံမေးမြန်းခန်းတွေမှာထက်တလဲလဲဆွဆဲခဲ့တယ်လို့ဂျာတပရီနီကလည်းအိန္ဒိယနိုင်ငံကိုရောက်နေတော့မှထပ်မံပြီးဆွဆဲပြောဆိုလိုက်တာဖြစ်ပါတယ်။
ပြည်ထောင်စုပြည်ထောင်နိုင်ငံသားနီကတ်တဲ့ဆက်ဆံရေးပေါ်ပြည်ထောင်ဝန်ကြီးချုပ်ထရီဇာမေနဲ့ပြည်သူ့သမ္မတအီမန်နူရောမက်ခရွန်တို့ကအင်္ဂလန်ကျွန်းဆန်ဟတ်စ်မြို့မှာဂျာတာဘရီနီကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်အထူးအလေးပေးပြောဆိုသွားကြပါတယ်။ပြည်သူ့မြေပေါ်မှာနေဆက်ဒေတာစစ်ဆေးရေးကို UK ကအပြည့်အဝလုပ်ပိုင်ခွင့်ရှိတဲ့နှစ်ပေါင်းများစွာကြာ Lord to K သဘောတူစာချုပ်ပါအချက်တွေပေါ် UK နဲ့ပြည်သူ့တို့အခိုင်အမာဆက်ရှိနေစေပဲလို့ဝန်ကြီးချုပ်မေကပြောပါတယ်။နိုင်ငံသားထိစပ်နေတဲ့နေဆက်ဒေတာစီမံခန့်ခွဲမှုတိုးတက်ကောင်းမွန်စေဖို့နဲ့ရွှေပြောင်းဝင်ရောက်သူတွေပေါ်ပိုပြီးလူသားဆန်စွာဆက်ဆံရေးတို့အတွက်ပြည်ထောင်စုနိုင်ငံသားဆန်ဟတ်စ်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတာလို့သမ္မတမာခရွန်ကပြောပါတယ်။ဥရောပသမဂ္ဂ EU အဖွဲ့ကနေပြည်ထောင်နိုင်ငံနှုတ်ထွက်မဲ့ Brexit ကိစ္စနဲ့ပတ်သက်လို့တော့လို့ဖို့ရှိတဲ့စစ်ဆက်ညှိနှိုင်းမှုတွေနဲ့ဆွေးနွေးမှုတွေကြောင့်နိုင်ငံသားဆက်ဆံရေးရဲ့အားကောင်းမှုနဲ့အရည်အသွေးပေါ်ဘယ်လိုမှတန်လျာဖြစ်စရာမရှိရပါဘူးလို့သမ္မတမာခရွန်ကခတ်တူတူပဲပြောသွားပါတယ်။
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဗုဒ္ဓဟူးနေ့ကစပြီးမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထပ်ပြီးထွက်ပြေးကြတဲ့ရိုဟင်ဂျာမွတ်စလင်ကတရားကျော်နေပြီဖြစ်တဲ့အတွက်နှစ်နိုင်ငံအစိုးရရဲ့ဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်တွေအဆင်ပြေပါမလားဆိုတဲ့စိုးရိမ်မှုတွေတိုးလာနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့က January 23ရက်နေ့မှာဒုက္ခသည်တွေပြန်ပို့ရေးစတင်လှုပ်ဆောင်ဖို့နဲ့အားလုံးကိုနှစ်နှစ်အတွင်းပြန်ပြီးပို့ဖို့အတွက်သဘောတူညီမှုရထားတာပါ။ဒါပေမဲ့ဗုဒ္ဓဟူးနေ့အစောပိုင်းမှာဒုက္ခသည်54ယောက်လိုက်ပါလာတဲ့လှေဟာနတ်မြစ်ကိုဖြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ရောက်လာတဲ့ပြန်ဘင်္ဂလားပင်လယ်အော်ဘက်ကနေလှေနဲ့ထပ်ပြီးဝင်ရောက်လာသူက60လောက်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ထောက်လိုင်းရေးအရာရှိတွေနဲ့ကောက်ဆက်ပဇာနာမှာရှိတဲ့ကုတူပောင်းလန်ဒုက္ခသည်စခန်းကကယ်ဆယ်ကူညီရေးအဖွဲ့ရဲ့ပြောကြားချက်ကိုကိုးကားပြီး Reuters သတင်းမှာဖော်ပြထားပါတယ်။ဒါအပြင် Technaf ကိုလှေနဲ့နတ်မြစ်ကနေကူးဖြတ်ဖို့အတွက်စောင့်နေသူကလည်း10ကနန်းလောက်ရှိနေပြီးသူတို့ကတော့လှေကချက်3,000-4,000လောက်မပေးနိုင်တာကြောင့်အတွက်တောင်းတင်နေတယ်လို့ဆိုပါတယ်အခုနောက်ဆုံးလာရောက်သူတွေဟာဘူးသီးတောင်ကစိန်ရင်ပြင်ချေးရွာကဖြစ်ပြီးသူတို့အလုတ်သွားရင်စစ်တပ်ကနေလာပြီးဖမ်းမှဆိုလို့ထွက်ပြေးတာလားလို့ဆိုပါတယ်အဲ့ဒီဒေတာမှာစစ်တပ်ကနေမင်းရှင်းလင်းရေးလှုပ်ဆောင်မှုမရှိပေမဲ့ရခိုင်မြောက်ပိုင်းဒေတာလုံခြုံရေးအတွက်တပ်တွေကိုချထားကြောင်းပြည်ထောင်ဝန်ကြီးဌာနတာဝန်ရှိသူတဦးရဲ့ပြောကြားချက်ကိုလည်းဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံသားဌာနကအကြီးအကဲအရာရှိတူကတော့လာမယ့်အင်္ဂါနေ့ဒုက္ခသည်တွေစပြီးပြန်ပို့ဖို့အတွက်စီစဉ်ထားပေမဲ့ပြန်မဲ့သူတွေဟာစိတ်ချရမှသူ့ဆန္ဒအလျောက်ပြန်ရမှဖြစ်တဲ့အတွက်ကြောင့်ဒီအစီအစဉ်ဖြစ်နိုင်ခြင်းတိတ်မရှိဘူးလို့ပြောကြားကြောင်းလည်းဖော်ပြထားတာပါ
။နိုင်ငံသားကာကွယ်ဆိုင်ရာဆက်ဆံရေးတိုးမြှင့်မှုရည်ရွယ်ချက်နဲ့ဩစတြေးလျဝန်ကြီးချုပ်မဲလ်ကွန်တန်ဘူးဟာဂျပန်နိုင်ငံကိုဂျာတာဘရီနီကရောက်နေပါတယ်။တရုတ်ကရေပြင်ပိုင်နဲ့တိုးချဲ့တာကိုအပြင်းထန်လှုပ်ဆောင်နေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်အရှိန်မြင့်နေချိန်မှာပဲအခုခီးစဉ်ဖြစ်လာတာပါ။ဩစတြေးလျခေါင်းဆောင်ရဲ့တရက်ကြာခီးစဉ်အစမှာပဲတူဂျိုမျိုးတော်ပြင်ပကစစ်ဖက်တင်နန်းချောင်းတစ်ခုကိုဝန်ကြီးချုပ်ထမ်ဘူးနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့လှည့်လည်ကြည့်ရှုကြပါတယ်။တောင်ကိုရီးယားမှာကျင်းပမဲ့ဆောင်းဝါဒီအိုလံပစ်အကစားပွဲတော်မှာမြောက်ကိုရီးယားပါဝင်ရေးအတွက်တောင်မြောက်ကိုရီးယားနိုင်ငံသားမကြသေးခင်ကတန်တမာရေးဆွေးနွေးမှုတွေရှိခဲ့တဲ့ပေါ်နိုင်ငံတကာတိုင်ဝမ်အနေနဲ့တိတ်ကိုရှင်းရှင်းမြင်ဖို့လိုတယ်လို့ဝန်ကြီးချုပ်ထန်ဘူးကတတိပေးပြောဆိုပါတယ်။မြောက်ကိုရီးယားဟာ သူတို့ရဲ့စစ်အင်အားကိုအရှိန်မြှင့်တိဆောက်လိုက်သူပြောင်းလဲသွားပြီလို့ကဘာကြီးကမြင်လာအောင်ခဏငြိမ်နေလိုက်တခါအဲ့ဒီအမှုအကျင့်အတိုင်းပဲတစ်ခါတလေလေပြန်လှုပ်လိုက်နဲ့လေးလာတာနှစ်ပေါင်းများစွာရှိနေပြီလို့ဝန်ကြီးချုပ်ထံဘူးကပြောပါတယ်နော်ကိုရီးယားဘောနိုင်ငံကကတန်ခတ်အရေးယူမှုချမှတ်ထားတာဆက်ပြီးလုပ်နေရမယ်လို့လည်းအော်စတြေးလျဝန်ကြီးချုပ်ထံဘူးကပြောသွားပါတယ
်တရုတ်နိုင်ငံရဲ့စီးပွားရေး2019မှာတိုးလာခဲ့ပါတယ်မနစ်ကစီးပွားရေး2016မှာထက်6.9ရာခိုင်နှုန်းပိုတိုးလာတာအတွက်ဒဏ်ဟာ9နှစ်တွင်နှစ်ဆင်စီးပွားရေးတိုးတက်မှုပထမဆုံးချိန်အမြင့်မားဆုံးတိုးလာတာပါတရုတ်ဆိုကစီးရင်ဌာနကကျင်းပပြင်းနဲ့ထုတ်ပြန်တဲ့စီးရင်တွေအရ2016မှာ6.9ရာခိုင်နှုန်းပဲတိုးခဲ့ပြီးဒဏ်ဟာ26နှစ်အတွင်းမှာစံချိန်တင်လောက်အောင်နည်းခဲ့တယ်လို့ဖော်ပြထားပါတယ်အဆိုအမူအရချက်မှတ်သူတွေကတော့တိုးတက်မှု6.5 ရာခိုင်နှုန်းအထက်မှာပဲရှိရမယ်လို့သတ်မှတ်ထားတာပါမျိုးနဲ့မထားပဲထုတ်ကုန်တိုးတက်လာတာကြောင့်အခုလိုစီးပွားရေးတိုးလာတာလို့စီးရင်ဌာနကပြောပါတယ်ထုတ်ကုန်ကရတဲ့ဝင်ငွေဟာအရင်ကနှစ်ကထက်10.8ရာခိုင်နှုန်းတက်လာတယ်လို့အဝယ်တိုးလာပြီးရောင်းချမှုမှာတော့10.2ရာခိုင်နှုန်းတိုးလာတယ်လို့ဆိုပါတယ်အခုလိုတိုးတက်လာတဲ့ဆိုတဲ့စီးရင်စရာတွေကနေတရုတ်ကိုကမ္ဘာဒုတိယအကြီးဆုံးစီးပွားရေးဖွံ့ဖြိုးတဲ့နိုင်ငံဖြစ်လာစေတဲ့ညဉ့်ဉန်းမှုများတဲ့ဆက်မှုလုပ်ငန်းတွေကိုဆက်ပြီးမလုပ်ဘဲပြစ်ပယ်ဖို့အတွက်တရုတ်အစိုးရကိုဆုံးဖြတ်စီမားလည်းဖြစ်ပါတယ်
။ပြီးခဲ့တဲ့3နှစ်တာကာလဟာကမ္ဘာပေါ်မှာမှတ်တမ်းတင်မှုသမျှအပူပြင်းဆုံးကာလတွေဖြစ်တယ်လို့ရာသီဥတုဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါတယ်။အယ်လ်နီညိုဖြစ်စဉ်ရဲ့ပူနွေးတဲ့တရားမှုတွေကြောင့်2016ခုနှစ်ဟာအပူဆုံးနှစ်ဖြစ်တယ်လို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကကြာသပတေးနေ့မှာပြောတာပါ။2019ခုနှစ်ကတော့အယ်လ်နီညိုဖြစ်စဉ်မရှိဘဲနဲ့ကိုအပူနွေးဆုံးနှစ်ဖြစ်ပြီး2015ခုနှစ်ကတည်းကအနည်းငယ်ပိုပြီးတော့ပူပြင်းခဲ့တာပါ။ပြီးခဲ့တဲ့နှစ်ကတကဘာလုံးမြေပြင်ဖြန့်မြောက်အပူချိန်ဟာ1950ပြည့်နှစ်ကနေ1950ခုနှစ်အထိဖြစ်ခဲ့တဲ့စက်မှုဒေါ်လာရင်းကာလကရှိခဲ့တဲ့ဖြန့်မြောက်အပူချိန်ထက် 1.1 ဒီဂရီဆယ်လ်ဆီယပ်ပိုပူတယ်လို့ WMO ကပြောပါတယ်။အပူချိန်ဆိုင်ရာရေရှည်လမ်းကြောင်းဟာတနစ်ချင်းစီမှာရှိတဲ့အပူချိန်ထက်အများကြီးပိုရေကြီးပြီးတော့အဲ့ဒီလမ်းကြောင်းဟာအတက်ဖက်ပြနေတယ်လို့ WMO အတွင်းမှူးချုပ်ကပြောပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA.
ဒေါက်ခင်မြတ်သက်နဲ့ကိုကျော်ကျော်သိမ်းပါရှင်။တောက်ချန်နေတဲ့ခင် VOA မြန်မာပိုင်းစီစဉ်နေကိုနားဆင်နေကြတာပါ။2019ခုနှစ်အတွင်းလူမျိုးရေးခွဲခြားမှုတွေပါနေတဲ့သူတို့အခေါ်အာဏာရှင်ဆန်ဆန်အများကြိုက်ဝါဒကိုကမ္ဘာတဝန်းကနိုင်ငံရေးခေါင်းဆောင်အတော်များများကျင့်သုံးခဲ့ကြသလိုတရားစီရင်ရေးပါဝင်တဲ့မီဒီယာတွေကိုလည်းအဲ့ဒီခေါင်းဆောင်တွေကတိုက်ခိုက်ခဲ့ကြကြောင်းနယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့2018အစီရင်ခံစာကမိမောင်းထုတ်ပြလိုက်ပါတယ်။မနေ့ကြာသပတေးနေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း90ကျော်ကလူခွင့်ရေးခြေနေတွေကိုစောင့်ကြည့်ထားတဲ့အဲ့ဒီအစီရင်ခံစာနဲ့ပတ်သက်ပြီး VOA သတင်းတော် Henry Richwell ပေးပို့ထားတဲ့သတင်းလွှာကတော့ဒီလိုပါရှင်။သူတို့ရဲ့2018ခုနှစ်အစီရင်ခံစာအရအမေရိကန်ပြည်ထောင်စုမှာသမ္မတဒေါ်နယ်ထရမ့်တက်လာပြီးတဲ့အချိန်ကစပြီးလူခွင့်ရေးကိုတိုက်ခိုက်မှုတွေရှိခဲ့တယ်လို့ HRW လန်ဒန်ရုံးခွဲက David Mapham ကပြောပါတယ်
။ They attack on the judiciary, they attack on the press. He's anti-Muslim.
တရားရေးစနစ်ကိုတိုက်ခိုက်တာ၊သတင်းမီဒီယာတွေအပေါ်တိုက်ခိုက်တာ၊မွတ်စလင်တွေကိုစန့်ကျင်တဲ့သူ့ရဲ့ပိတ်ပင်ကန့်သတ်ချက်တွေစတာတွေဖြစ်ပါတယ်
။ဒီသတင်းပတ်အတွင်းသမ္မတထရမ့်ဟာအမေရိကန်သတင်းမီဒီယာတွေကသူ့ကိုစန့်ကျင်တဲ့အနေနဲ့တစ်ဖက်သက်တင်ပြမှုတွေရှိနေတယ်ဆိုပြီးဒါကိုမီးမောင်းထိုးပြတဲ့သဘောနဲ့သတင်းအတုတွေအတွက်စုပေးပွဲကိုပြုလုပ်ခဲ့ပါတယ်။ဒါအပြင်အဲ့ဒီအခမ်းအနားမှာသူဟာလူမျိုးရေးခွဲခြားစိတ်အနည်းပါးဆုံးဖြစ်ကြောင်းအခုလိုပြောသွားပါတယ
်။ No, no, I'm not a racist. I am the least racist.
ကျွန်တော်ကလူမျိုးရေးခွဲခြားတဲ့သူမဟုတ်ပါဘူး။ခင်ဗျားတို့အင်တာဗျူးလုပ်ခဲ့ကြတဲ့သူတွေအထက်မှာကျွန်တော်ဟာလူမျိုးရေးခွဲခြားစိတ်အနည်းပါးဆုံးပုဂ္ဂိုလ်ဖြစ်တယ်ဆိုတာကျွန်တော်ပြောနိုင်ပါတယ
်။လူအများကြိုက်ဝါဒဟာထရမ့်ရဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တာကနေစလို့ဥရောပသမဂ္ဂကနေနှုတ်ထွက်ဖို့ဗြိတိန်နိုင်ငံမှာဆန္ဒမင်းအများစုရရှိခဲ့တဲ့အခြေအနေကိုဖြစ်ပေါ်စေခဲ့ပြီးတဲ့နောက်ပြင်သစ်နိုင်ငံသမ္မတရွေးကောက်ပွဲမှာအမ်နျူရယ်မာခရွန်အောင်ပွဲရရှိချိန်မှာအဆုံးသတ်ခဲ့ကြောင်း HRW ရဲ့အစီရင်ခံစာမှာရေးသားထားပါတယ်။ဒါကြောင့်နိုင်ငံရေးကောင်းဆောင်နေအနေနဲ့လူအများကြိုက်ဝါဒကိုစန့်ကျင်တိုက်ခိုက်ကြဖို့ HRW ကတိုက်တွန်းကြောင်း David Mapham ကပြောပါတယ
်။ Is that actually democratic parties, parties that believe in human rights
and ဒီနေ့ကနေတကယ်တမ်းဒီမိုကရေစီနီးကျကျယူရမယ့်သင်ခန်းစာကတော့လူခွင့်ရင်းနဲ့အခြေခံလွတ်လပ်ခွင့်တွေကိုယုံကြည်တဲ့နိုင်ငံရေးပါတီတွေအနေနဲ့အဲ့ဒါတွေနဲ့ပတ်သက်လို့ပိုပြီးတော့ပြက်ပြက်သားသားပြောတဲ့နဲ့စံနှုန်းတန်ဖိုးတွေပေါ်ယက်တီတင်နေဆိုတာပါပဲ။
ဒါပြင် HRW အစီရင်ခံစာမှာအာဏာရှင်ဆန်ဆန်လူအများကြိုက်ဝါဒကျင့်သုံးခဲ့တဲ့ဟန်ဂေရီနဲ့ပိုလန်နိုင်ငံတွေကိုဖိအားပေးခဲ့တဲ့ဥရောပသမဂ္ဂကိုအတိအမှတ်ပြုထားပေမဲ့တူရကီနိုင်ငံမှာသတင်းမီဒီယာတွေနဲ့နိုင်ငံရေးအတိုက်အခံတွေကိုဖြိုခွဲခဲ့တဲ့အပေါ်ဥရောပသမဂ္ဂကတုံ့ပြန်ခဲ့တာနဲ့ပတ်သက်လို့ဝေဖန်ထားပါတယ်။ HRW ရဲ့ဒီနှစ်အစည်းအခမ်းအနားမှာမြန်မာကိုအတော်လေးဝေဖန်ထားပါတယ်။အစိုးရရဲ့အကြမ်းဖက်နှိပ်စက်မှုကြောင့်ရိုဟင်ဂျာမွတ်စလင်9သိန်းလောက်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတာပါ။ဒီအပေါ်မှာ David Mapham ပြောတာကတော
့ One of the things that we're calling for in the report is much more concerted pressure to be applied to the Myanmar.
ဒီငံနာရမှာကျွန်တော်တို့တောင်းဆိုထားတဲ့အချက်တွေကတစ်ချက်ကတော့မြန်မာအာဏာပိုင်တွေအပေါ်ဖိအားတစုတစည်းပေးကြဖို့ပါ။မြန်မာစစ်တပ်ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားပိတ်ဆို့ရေးယူဖို့အတွက်ကဘာတဝမ်းအစိုးရတွေစီကနေရှင်းလင်းပြတ်သားတဲ့တောင်းဆိုချက်ဘာကြောင့်များထွက်မလာရပါသလဲ
အလားတူအာဏာရှင်ဆန်ဆန်အစိုးရတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ HRW ကဖော်ပြထားတဲ့နိုင်ငံတွေထဲမှာရုရှား၊အီဂျစ်နဲ့နိုင်ဂျီးရီးယားနိုင်ငံတွေလည်းပါဝင်ပါတယ်ရုရှားနိုင်ငံမှာအခြေခံလွတ်လပ်ခွင့်တွေကိုပြင်းပြင်းထန်ထန်ကန့်သတ်ချုပ်ချယ်မှုဟာစစ်အေးပြည့်စုံတဲ့အချိန်ကစပြီးအခုအချိန်မှာအဆိုးရွားဆုံးဖြစ်လာခဲ့တယ်လို့ဆိုပါတယ်အီဂျစ်သမ္မတအက်ဗဒယ်ဖာတာ LCC ဆိုရင်လေလူမှုအခြေပြုဖွဲ့စည်းတွေကိုနှိမ်နင်းတဲ့ကိစ္စမှာရောဖမ်းဆီးတာတွေနဲ့တေတံစီရင်ချက်ချမှတ်မှုအများပြားလုပ်ခဲ့တာတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်ခံနေရကြောင်းအဲ့ဒီအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်နိုင်ဂျီးရီးယားနိုင်ငံမှာတော့သမ္မတမိုဟာမက်ဒူဘဟာရီကအခြေခံအခွင့်အရေးတွေရရှိဖို့တိုးမြှင့်ဆောင်ရွက်ပါမယ်လို့ကတိပေးထားပေမဲ့အခုချိန်ထိလက်တွေ့အကောင်အထည်ဖော်ဆောင်ရွက်ခြင်းမရှိသေးဘူးလို့ HRW ကထောက်ပြထားပါတယ်ကျမဒန်းတူရေးအတွက်လှုပ်ရှားမှုတွေနဲ့ပတ်သက်လို့တော့အမေရိကန်ပြည်ထောင်စုက2019 January လမှာလုပ်ခဲ့တဲ့အမျိုးသမီးတို့ချီတက်ပွဲကနေကဘာတဝမ်းလုံးပါဝင်အောင်ဆောင်ရွက်နိုင်ခဲ့တဲ့အချက်ကိုကူကပြီးတိုးတက်မှုတွေရှိခဲ့ကြောင်း2018ခုနှစ် HRW အစည်းအခမ်းစာမှာဖော်ပြထားပါတယ်ရှင
်။ဒါရစီများရှင်အနေနဲ့ပါတီဦးဆောင်တဲ့ရက်သားဆွေရတက်တန်းထက်ဝက်နေပါရှိလာချိန်ပါပဲ။အစိုးရအဖွဲ့အတွင်းအပြောင်းလဲတချို့တွေ့လာနေရပါတယ်။ပြည်တော်စုအစိုးရအဖွဲ့ဝင်တွေတိုင်းဒေသပြည်နယ်အစိုးရတာဝန်ရှိသူတွေအပြောင်းလဲဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတစ်ခုလုံးအတွက်ဘယ်လောက်ထိတွန်းအားဖြစ်လာနိုင်ပါသလဲ။ဘေကန်နာတွေဘယ်လိုပုံကိုယ်တွေကိုအပြောင်းလဲလုပ်ဖို့လိုနေသလဲဆိုတာကို VOA စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ဖုန်းနံပါတ် 1-2-3-1-9-9-9 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလံစီစဉ်ကကြိုဆိုပါရစေ။
ကျမတို့အခုထုတ်လွှင့်နေတဲ့ VOA မြန်မာပိုင်းစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါရစေ။စစ်တမ်းတက်ဆီးရီးယားနိုင်ငံမှာဆိုးရွားတဲ့ငတ်မှုခေါင်းပေါမှုကိုလူအများပြားခံစားနေရချိန်မှာပဲစားနပ်ရိက္ခာပြက်လက်မဲ့အရေးရင်ဆိုင်နေရတဲ့လူအရေးအတွက်ဟာလည်းပိုးပြီးများလာနေတယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကပြောလိုက်ပါတယ်။တစ်ဖက်မှာတော့မြန်မာနိုင်ငံကထွက်ပြေးသွားပြီးဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ဒုက္ခသည်တွေအကူအညီပိုးပြီးရနိုင်အောင်လို့ WFP ကအကူအညီလှုပ်ဆောင်ပေးနေတာပါ။ VOA သတင်းတောက် Lisa Shaline ရဲ့သတင်းလွှာနဲ့ AP သတင်းဆောင်မတို့ကိုအခြေခံပြီးကိုကျော်ကျော်သိန်းကဆက်ပြီးပြောပြမှာပါရှင
်။ဆီးရီးယားနိုင်ငံမှာနှစ်ပေါင်းများစွာဖြစ်နေတဲ့ပြည်တွင်းစစ်ကြောင်းငတ်မခေါင်းပေါမှုနဲ့ဘေးဒုက္ခကြုံနေရတဲ့လူအရေအတွက်ပိုပိုပြီးများလာနေတယ်လို့ WFP ကသတိပေးလိုက်တာပါအဝိုင်းခံထားရတဲ့ဒေသတွေနဲ့ပွာလာရခက်ခဲတဲ့ဒေသတွေကလူတန်းပေါင်းများစွာအတွက် WFP ကအခက်အခဲမျိုးစုံကြမှာပဲစားနပ်ရိက္ခာတွေဆက်ပို့ပေးနေပေမဲ့မလုံလောက်ဘူးလို့ WFP ပြောခွင့်ရအမျိုးသမီးဘက်တီနာလူရှောကပြောပါတယ်
Because you know we are having a big operation in Syria in December reached 3.1 million people.
ဒီအတိုင်းမှာပဲဆီးရီးယားမှာကျမတို့လုပ်ငန်းအကြီးကြီးလုပ်နေတာပါ။ဒီဇင်ဘာလတုန်းကလူပေါင်း 3.3 သန်းကိုကူညီခဲ့ပါတယ်။ဒါပေမဲ့လူပေါင်း 6 သန်းခွဲဟာစားရရိတ်ခါမလုံလောက်ကြပါဘူး။လူပေါင်း 4 သန်းကစားရရိတ်ခါလုံလောက်မှုမရှိမဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဒါလွန်ခဲ့တဲ့တစ်နှစ်ကနေဆိုရင်နှစ်ချောတိုးလာတာပါ
။သူ့အဆိုအဖြစ်ဒီစိုးရွားလွန်းလာတဲ့စစ်ပွဲကိုအဆုံးမသတ်သေးတော့ဒီလိုအခြေအနေဆက်ဖြစ်နေမှာပဲလို့လူရှားကပြောပါတယ်။နိုင်ငံမြောက်ပိုင်းအီတလီပြည်နယ်ထဲမှာရှိပြီးဒမတ်စကတ်မြို့တော်စင်ဂျေဘုံအရာတစ်ခုဖြစ်တဲ့အဝိုင်းခံထားရတဲ့အရှိပိုင်းဂေါတာမြို့မှာတိုက်ပွဲတွေပိုများလာနေတဲ့ပေါ် WFP ကစိုးရိမ်တဲ့အကြောင်းသူကပြောပါတယ်။ WFP အဖွဲ့ဟာစီးရီးယားမှာအကူအညီပေးနေတဲ့ဒီပိုင်းထဲမှာပဲဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးတာမှလည်းပါဝင်လှုပ်ဆောင်နေတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ပြန်ကျဲနေတဲ့နေဆက်ဒေသတွေမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်ကိုအကူအညီနဲ့အခြေခံဝန်ဆောင်မှုတွေအလွယ်တကူပေးနိုင်ဖို့အတွက်လူသားစာနာမှုအကူအညီပေးအဖွဲ့တွေကရွှေ့ပြောင်းပေးခဲ့ကြပါတယ်။ဒုက္ခသည်အများပြားကိုဘာလူခါလီစခန်းကို ဘာစကားတွေနဲ့ရွှေ့လိုက်ပြီး WFP နဲ့တခြားအဖွဲ့တွေကဂျမားရေးစစ်ဆေးပေးအစားအစာကြွေးအကာအကွယ်ပေးပြီးစွမ်းအားမြင့်ဘီစကစ်မုန့်တွေလည်းပေးခဲ့ပါတယ်။သူတို့အတွက်မိသားစုနဲ့နေရာချပေးထားတဲ့နေရာတွေစီဒုက္ခသည်တွေကိုပြောင်းမပေးခင်အရေးပေါ်ကူညီကယ်ဆယ်ရေးပစ္စည်းတွေနဲ့နေရာထိုင်ခင်းအတွက်ပစ္စည်းတွေ WFP ကပေးပါတယ်။ WFP သတင်းပင်ကြားရေးအရာရှိ Francis Kennedy က
At the moment, WFP is providing food assistance to some 700,000 people.
This is Chima, Dukha de Sakhandri, Achisai Sakhandri, Damamho, Cox's Bazaar, Dita Anina Ma Shini Jale, Dure, Elilo Lubang Kunathain Lago, WFP Gani, Sana Yeka, Akuni Rebeni Bare, Ayanonga, Lu Yedra Nene Nebe, Lo Tabure, E Voucher Senetego, Lurigo de Pibijan, Fountain Iraba, Elilo,ဒီလိုစထားပြီးဖြစ်တဲ့အတွက်ကြောင့်နေဆက်ကိုဖြတ်ပြီးဝင်လာတဲ့သူတွေအားလုံးကိုနောက်ဆုံးမှတော့ဒီစနစ်ထဲကိုပြောင်းပြီးထည့်လိုက်မှာဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ထောင်ပေါင်းများစွာသောဒုက္ခသည်တွေကိုနှစ်နှစ်အတွင်းမြန်မာနိုင်ငံကိုပြန်ပို့ရေးနှစ်နိုင်ငံကြားဒီသတင်းပတ်အစောပိုင်းကသဘောတူထားပါတယ်။ဒုက္ခသည်တွေပြန်ပို့မဲ့အစီအစဉ်ကိုနောက်သတင်းပတ်အင်္ဂါနေ့မှာစတင်ဖို့မြန်မာတာဝန်ရှိသူတွေစီစဉ်နေပါတယ်။နေအိမ်ပေါင်း625လုံးမှာလူပေါင်း3000လောက်ကိုနေရာချထားပေးနိုင်မဲ့စကန်တခုကိုတိဆောက်နေတယ်လို့နိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါတယ်။ဒီလောက်ကမှအဆောက်အဦးအလုံး100ထက်မနည်းစောက်ပြီးမယ်လို့လည်းဆိုပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ထဲမှာအခုစကန်ဟာပထမဆုံးစောက်တဲ့စကန်ပဲဖြစ်ပါတယ်ခင်ဗျာ
။ခုကြွကြွသိန်းပြောပြသွားတာပါ။တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုလိုင်းတိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ထိုင်းနိုင်ငံရဲ့အနေဆုံးလှုပ်အားကကော်မတီကနေတရက်တာအနေဆုံးလိုအားကကို315ဘက်ကနေ330ဘက်အထိတတ်မှတ်အတည်ပြုခဲ့တဲ့အတွက်2018ခုနှစ်ဧပြီလ1ရက်နေ့ကစလို့ဒီနှုန်းအတိုင်းမြန်မာရွှေပြောင်းအလုတ်သမားတွေလည်းရရှိခံစားရတော့မှာဖြစ်ပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းမတ်အေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မြန်မာရွှေပြောင်းလုတ်သမားတန်းနဲ့ချီပြီးအလုတ်လုပ်ကန်နေတဲ့ထိုင်းနိုင်ငံမှာအနေဆုံးလိုအားကကော်မတီရဲ့အစည်းအဝေးကိုဇန်နဝါရီလ18ရက်နေ့ကပြုလုပ်ခဲ့ပြီးအနေဆုံးလောက်အားကအဖြစ်အနည်းဆုံး315ဘက်ကနေ330အထိပေးဖို့အတွက်အတည်ပြုခဲ့တာပါမြန်မာရွှေပြောင်းလုံသမားကြီးလှုပ်ဆောင်နေသူတွေကဒီထက်မကတုံ့ပြန်ပေးဖို့အတွက်တောင်းဆိုထားပေမဲ့အနေဆုံးလောက်အားကကိုအများဆုံးအဖြစ်330ဘက်အထိတတ်မှတ်ခဲ့ကြောင်းမြန်မာရွှေပြောင်းလုံသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကပြောပြပါတယ
်လောက်အားကအနေနဲ့ဦးထွက်လက်ထဲမှာတော့330အနည်းဆုံးဖြစ်သွားတယ်ပေါ့နော်အခုဒီလက်ရည်နေမှာစတဲ့ခံစားမှုဒီလိုဝါကရမှာ330အမြင့်ဆုံးအဲ့မှာတော့ခရင်၃ခုပါလာတယ်ဖူကက်ချွန်ဘူဒီလျောင်းဆိုမှကျွန်တော်ပါလာတော့တွေ့ရတယ်ဒုတိယအမြင့်ဆုံးကတော့325ပတ်ပေါ့အဲ့ဒါကတော့ကျွန်တော်တို့တန်ကောက်တို့နွန်ထဲဘူဒီတို့နက်ခော့ပထုံပထုံသားနည်းသမုပ္ပကံနဲ့သမုတ်တခွန်ဆက်ကျင်ကောင်းဆိုမှကျွန်တော်တွေ့ရှိရတယ်အဲအဲ့လိုပဲအတိအတိတိုးသွားတဲ့ခါမှာ320အသိပ်ပြီးတော့320ဖြစ်လာမယ်နောက်က360ဘတ်ဖြစ်လာမယ်နောက်315ဘတ်ဖြစ်လာမယ်နောက်310ဖြစ်မယ်ဆိုမှကျွန်တော်တနင်္ဂနွေလုံးမှာခရိုင်89ခုကိုခွဲခြားစိတ်ကြပြီးမှလောက်အားကစက်လာကြတာကိုရတယ်ခင်ဗ
ျအခုဆိုရင်ထိုင်းနိုင်ငံရဲ့အနေဆုံးတနေ့လောက်အားကဈေးနှုန်းကမြန်မာနိုင်ငံကတနေ့လောက်အားခတဲ့ဆိုင်ရင်တော့3ဆလောက်များတဲ့အတွက်မြန်မာအလုပ်သမားတွေအတွက်တော့အထိုက်လျောက်အဆင်ပြေမှုတွေရှိလာနိုင်တယ်လို့ဆိုပါတယ
်ကျွန်တော်တို့ရဲ့ကိုယ့်ရဲ့မိခင်တိုင်းပြည်မှာရှိနေတဲ့လောက်အားကနဲ့ရှင်ကြည့်မယ်ဆိုတော့ကျွန်တော်တို့ဒီထမ်းမှာရနေတဲ့လောက်အားကလည်းဟိုပြည်တွင်းနဲ့ဆိုင်တာမဆိုးလို့ပြောမှာပေါ့ဒါတော့ဒီမှာရှိနေတဲ့လောက်အားကလည်းအထက်လျောက်တော့ကျွန်တော်နေမယ်ဆိုနေလို့ရတဲ့နေရာဖြစ်ပြီးမလို့လက်ရှိဖြစ်ပေါ်နေတဲ့ကုန်ကြေးနှုန်းကြီးတွေနဲ့တာဟကတာဖြစ်အောင်ကျွန်တော်ပုံမှုညှိတဲ့လောင်တောင်းဆိုလိုက်တဲ့သဘောပါအဲ့တော့ဒီရှင်နေမှာတော့ဟိုလောက်သားရဲ့အတွက်မူလရချင်းတဲ့နှုန်းသားရတဲ့ဟိုပုံမှုညှိတဲ့လာတဲ့အတွက်ကြောင့်အထက်လျောက်တော့လောက်သားအတွက်အဆင်ပြေလာလိမ့်မယ်ကျွန်တော်ယူကြည့်ပါလေခင်ဗျဟုတ
်ကဲ့ထိုင်းနိုင်ငံထဲမှာမြန်မာရွှေပြောင်းလုံသမား3တန်းကနေ4တန်းလောက်ထိရှိနိုင်တယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားကြပြီးမြန်မာပြည်တွင်းမှာအလုတ်ကန်ရှားပါမှုတွေကြောင့်နေ့စဉ်လဲအလုတ်ကန်ရှားဖွေသူတွေဟာထိုင်းနိုင်ငံထဲကိုနေဆက်နေရာတွေကနေဝင်ရောက်လာနေကြဆဲဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်ကျမတို့ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မရွေးကြည့်ရှုနားဆင်ဖတ်ရှုနိုင်ကြပါရရှင်ကျမတို့ရဲ့ website internet လိပ်စာကတော့ burmese.voanews.com ဖြစ်ပါရရှင်တရုတ်နိုင်ငံမှာ14နှစ်နီးပါးအတွင်းပထမဆုံးအကြိမ် နိုင်ငံဖွဲ့စည်းပုံပြင်ဆင်ဖို့ရှိနေပါတယ်။ဒါဟာသမ္မတရှီကျင်းဖြင့်အာဏာပိုမိုခိုင်မာရေးအတွက်သာဖြစ်တယ်လို့သုံးသပ်သူတွေကတော့ဆိုကြပါတယ်။အမျိုးသားကြီးကြပ်ကုတ်ကဲရေးကော်မရှင်တရက်ကိုအသစ်ဖွဲ့စည်းပြီးရှီကျင်းဖြင့်သမ္မတရာထူးကိုတတိယတက်တန်းအထိထမ်းဆောင်ဖို့တောင်းလမ်းပွင့်သွားနိုင်တယ်လို့မြင်နေကြပါတယ်။ VOA သတင်းတော့ Bill Eye ဘေကျင်းမြို့တော်ကပေးပို့ထားတဲ့သတင်းလွှာကိုတော့ဦးကျော်စန္တာကပြောပြမှာပါရှင်
။တရုတ်ကွန်မြူနတီပါတီရဲ့ထိပ်တန်းခေါင်းဆောင်တို့ချို့ဘေကျင်းမြို့မှာတွေ့ဆုံနေရပါတယ်။ဘာတွေဆွေးနွေးမယ်ဆိုတာအတိအကျမသိရသေးပေမဲ့ဒီကနေ့ပြီးဆုံးမဲ့နှစ်ရက်ကြာဆွေးနွေးမှုဟာတရုတ်ခေါင်းဆောင်ရှီကျင်းဖင်ရဲ့အာဏာပိုမိုခိုင်မြဲအောင်တည်ဆောက်ရေးကိစ္စဖြစ်တယ်လို့ဆိုကြပါတယ်။တရုတ်ပြည်ဖွဲ့စည်းပုံကိုနောက်ဆုံးပြင်ဆင်ခဲ့တာက2004ခုနှစ်ကဖြစ်ပြီးအခုဒီချိန်မှလည်းအဲဒီတုန်းကလိုပဲလက်ရှိခေါင်းဆောင်ရဲ့သဘောတရားတွေကိုအတိအကျပုံဖော်ဖို့ဖြစ်ပါတယ်။ဒီလိုရကြောင့်တရုတ်ပြည်သူတွေအကျိုးရှိမှမရှိဘူးဆိုတာတော့မသိကြပါဘူးဒီလိုရကိုမွေပန်းရဲတဲ့ပညာရတ်တချို့လည်းတွေ့ရပါရဲ့နိုင်ငံပိုင်သတင်းစာတွေကလည်းရှင်းရှင်းလင်းလင်းမရေးကြပါဘူးဒါဟာအဂရီလိုက်စားမှုတိုက်ဖြဲရေးအတွက်ပုံမအာဏာကြီးမားတဲ့ဌာနတစ်ခု National Supervision Commission ဆိုတာကိုဖွဲ့စည်းရေးအတွက်ဆွေးနွေးနေရတယ်ဆိုတာအချက်ပြနေတာပဲလို့သုံးသပ်ကြပါတယ်အငင်းပွားပွဲ National Supervision Law အမျိုးသားကြီးကြပ်ကုတ်ကဲရေးဥပဒေတရလည်းပဲပေါ်ပေါက်လာနိုင်တယ်လို့ဟောင်ကောင်အခြေစိုက်နိုင်ငံရေးသုံးသပ်သူဝီလီလမ်ကဆိုပါတယ
် This is a new nationwide institution so most likely the rationale
ဒါဟာတိုင်းပြည်လုံးနဲ့သက်ဆိုင်တဲ့အဆောက်အအုံတစ်တရပါဒါကြောင့်ဒီလိုအရေးကြီးတဲ့အမျိုးသားကြီးကြပ်ရေးကော်မရှင်ဖွဲ့စည်းရေးစဉ်းစားချက်ကိုဖွဲ့စည်းပုံဥပဒေမှာထည့်သွင်းသွားမှာဖြစ်ပါတယ
်တကယ်တော့အခုရေးဆွဲဖွဲ့စည်းမဲ့အမျိုးသားကြီးကြပ်ရေးဥပဒေနဲ့အမျိုးသားကြီးကြပ်ရေးကော်မရှင်ဆိုတာတွေဟာ check and balance အထင်ကလုံးဝမရှိတဲ့ဥပဒေကြောင့်အငင်းပွားပွဲကိစ္စတွေဖြစ်နေပါတယ်ရှီကျင်းဖင်ရဲ့အဂရီလက်စားရေးလောက်ရကြောင့်အခုခါအရာရှိပေါင်းတစ်သန်းခွဲအစီအစဉ်ခံနေရပြီးဒီလာမဲ့အမျိုးသားကော်မရှင်ဖွဲ့စည်းပြီးသွားပြီဆိုရင်နိုင်ငံပိုင်းစီးပွားရေးလုပ်ငန်းတွေအပါအဝင်အစိုးရအစဉ်တိုင်းကိုစုံစမ်းစစ်ဆေးလာနိုင်တော့မှာဖြစ်တယ်လို့သုံးသပ်သူတွေကဆိုပါတယ်ပြီးခဲ့တဲ့19ချိန်မြောက်ပါတီကွန်ဂရက်တုန်းကချီချင်းဖင်ရဲ့နာမည်နဲ့အတွေ့အခေါ်တွေကိုပါတီရဲ့ဖွဲ့စည်းပုံမှာထည့်သွင်းခဲ့ပြီးဒါဟာမော်စီတုံတို့ဒင်းချောက်ပင်တို့နဲ့သူ့ကိုဒန်းတူထားလိုက်တဲ့သဘောဖြစ်သွားပါတယ်။ပီကင်တက္ကသိုလ်ဥပဒေတွဲဘက်ပါမခဂန်းဂျိုရင်ကဒီကိစ္စကိုအခုလိုသုံးသပ်ပါတယ်
။除了十大精神以后是不是还有别的
19ချိန်မြောက်ပါတီကွန်ဂရက်ကချမှတ်ချက်တွေပြင်ဖွဲ့စည်းပုံထဲမှာလည်းလက်တွေ့မဖြစ်နိုင်တဲ့ကိစ္စတချို့ရှိနေပါတယ်။ဒါတွေကိုပြောင်းလဲပြစ်မလားဆိုတာကိုတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်။
ဒါပြင်သမ္မတနဲ့ဒုတိယသမ္မတတို့ဟာစက်တန်းနှစ်ခုထက်ပိုပြီးတာဝန်မထမ်းဆောင်ရဘူးဆိုတဲ့ဖွဲ့စည်းပုံဥပဒေပုံမှန်89ကိုဒီဟာပြင်လိုက်မယ်လို့လည်းခန့်မှန်းချက်တွေရှိနေပါတယ်။ဟောင်ကောင်စိတ်ပန်နဲ့နည်းပညာတက္ကသိုလ်နိုင်ငံရေးသိပ္ပံပါမခဒေးဗစ်ဇွီဂျော်ကတော့ရှင်ချင်းဖင်ဟာဒီလောက်ထိလုံနိုင်ပါမလားဆိုတာကိုမေးခွန်းထုတ်ပါတယ
်။ I think he still probably needs to prove
လောက်ဖို့ကင်ဘက်တွေကသူ့ကိုတတိယတက်တန်းအတွက်လမ်းဖွင့်မပေးခင်သူကဘလို့စွမ်းဆောင်နိုင်လဲဆိုတာကိုကဏ္ဍတော်တော်များများမှာပြသဖို့လိုအပ်လိမ့်မယ်လို့ထင်ပါတယ
်။သို့တော်လည်းပဲဝီလျံလမ်ကတော့ရှင်ချင်းဖင်ဟာအာဏာတော်တော်များများကိုချုပ်ကန့်ထားပြီးဖြစ်နေတဲ့အတွက်ဒီစက်တန်းတိုးမဲ့ပြင်ဆင်မှုကိုလည်းပဲတဘာတည်းလုပ်သွားနိုင်တယ်လို့ဆိုပါတယ
်။ရှင်ချင်းဖင် is a very power hungry egoistic
ရှင်ချင်းဖင်ဟာအင်မတန်အာဏာမက်ပြီးအတ္တကြီးတဲ့ခေါင်းဆောင်ဖြစ်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံကိုတစ်ခါတလဲလဲပြန်ပြင်ဖို့ဆိုတာလိုလိုလောဆယ်မဟုတ်တဲ့အတွက်အခုကြိမ်ပြင်ဆင်တော့ဒါကိုတပါးလီလှုပ်သွားနိုင်ပါလေ
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်အခုဆွေးနွေးပွဲကအဆိုပြုလာမဲ့ဘယ်အဆိုပြုချက်ကိုပဲဖြစ်ဖြစ်အဖွဲ့ဝင်200ပါတဲ့အင်အားကြီးမားတဲ့ပါတီဗဟုကော်မတီကထောက်ခံရမှာဖြစ်ပြီး NPC လို့ခေါ်တဲ့အမျိုးသားပြည်သူကွန်ဂရက်မှလည်းပဲအသုံးမှုနှစ်ပုံရထောက်ခံမဲ့ရရှိဖို့လိုအပ်ကြောင်းပါခင်ဗျာ
ဦးကျော်စန်းသားပါရှင်ကျမတို့မကြခင်မှာဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါ Q သင်းအရေးပြားယောဂအကြောင်းတင်ပြမှာမို့ကျူတင်ဒီအရေးပြားယောဂအကြောင်းတင်ပြထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လင့်မှာမှုအစီအစဉ်တွေကိုဆက်ပြီးနားဆင်ကြပါရှင
်ဗီအိုမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန့်ယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ချာနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ3240 48အပြင်လိုင်းလက်မီတာ190ကနေထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်ပတ်စင်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
အဓိကအရေးကြီးဆုံးအချက်တွေမှာသူကတကယ်လောကကြီးနဲ့မတူတဲ့ဥစ္စာတစ်ချက်ရှိတယ်ကြာကျွန်တော်တို့မြန်မာလူမျိုးတွေကအသားညိုတဲ့လူမျိုးတွေများတဲ့အခါကျတော့
ဒါကတော့ခီယူသင်းအရေးပြားယောဂအကြောင်းတင်ပြဆွေးနွေးထားတဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လွှင့်မှာပါအခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါရှင်
ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
tip of the iceberg
ဖြစ်ပါတယ်ဆာလုံပေါင်းက tip tip ကထိပ်ဖြာ of of ကရဲ့ the the iceberg iceberg ကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးကြီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်ဒေးတွေကပင်လယ်ပြင်မှာမျောနေတဲ့ရေကဲတုံးရဲ့ထိပ်ဖြာပေါ့ကမ္ဘာ့ရဲ့အရေးပိုင်းဒေသပင်လယ်ပြင်တွေမှာမျောနေတဲ့ရေကဲတုံးကြီးတွေဟာပင်လယ်ကူးသင်္ဘောတွေအတွက်အန္တရာယ်ပါကမ္ဘာကျော်အကယ်ဒမီဆုရရုပ်ရှင်ဖြစ်တဲ့ Titanic စကားမှာ1912ခုနှစ်ဧပြီလကမြောက် Atlantic ပင်လယ်ပြင်မှာဗြိတိသျှဇင်ခံသင်္ဘောကြီး Titanic ဟာပထမဦးဆုံးရေချခီးစင်မှာပဲပင်လယ်ပြင်မှာမျောနေတဲ့ရေကဲပြင်ကြီးနဲ့တိုက်မိလို့နင်းမြုပ်သွားရတဲ့တက်ထိတ်ရင်ဖို့ရုပ်ရှင်ကားကိုခြိပူးကြမှာပါအဲ့ဒီရုပ်ရှင်မှာပင်လယ်ပြင်မှာမျောလာတဲ့ရေကဲတုံးကြီးကိုမျက်စိနဲ့တွေ့ရတာထိတ်ကလေးတင်ပါပဲရေကဲတုံးကြီးရဲ့ထိတ်ကလေးကဒီလောက်ကြီးမယ်ဆိုရင်ပင်လယ်ပြင်အောက်မှာနေနေတဲ့အပိုင်းကအဆပေါင်းဘယ်လောက်ကြီးမလဲဆိုတာကိုမှန်းဆလို့ရနိုင်ပါတယ်ဒါကြောင့်မလို့ tip of the iceberg ဆိုတဲ့ idiom အသေးပဲကတော့တွေ့နေရတဲ့ပြဿနာကြီးဟာနည်းနည်းပဲရှိတယ်ဒါပေမဲ့လို့လေသူ့နောက်မှာပြဿနာကြီးကအေယာမပါလာတာမျိုးကိုတင်စားပြောထားတာဖြစ်ပါတယ်ကျမတို့မြန်မာမှာတနွေငင်းဒဇင်ပါဆိုသလိုပြောင်းကိုသွားပြီးဒုံးနဲ့ထိုးမိသလိုအစကတော့ဘာမှမဟုတ်ဘူးလို့ထင်ရပေမဲ့လို့လေနောက်မှပါလာတဲ့ပြဿနာကြီးကအေယာမပြဿနာကြီးဖြစ်နိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့ပြဿနာကြီးရဲ့အမိသဘောလောက်ကိုပဲဆိုလိုတာဖြစ်ပါတယ်။မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်ပ
ါ The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
ဝင်ကြီးအခရီးလိုက်စားမှုပြဿနာဟာအမိသဘောလောက်ပဲရှိပါသေးတယ်။နောက်ပိုင်းပေါ်စရာတွေတပုံကြီးကြံနေသေးတယ်ဝင်ကြီးအဖွဲ့ဝင်အများစုကလည်းအဲ့ဒီအမှုမှာပါဝင်ပတ်သက်နေတယ်လေလို့ဒီပေရပါတယ်ဒီဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် The issue of the minister's corruption is just the tip of the iceberg. Most cabinet members are involved in this case.
မျက်စိနဲ့မြင်ရတာနည်းနည်းပဲရှိပေမဲ့လို့လေမမြင်နိုင်တာအများကြီးကြံ့နေသေးတာကို idiom အသုံးရဘယ်လိုပြောမလဲ
Tip of the iceberg
လို့ပြောလို့ရပါတယ်အရာကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်တင်ဆက်တဲ့ American 3 English စာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်အခုဆက်ပြီးတင်ဆက်မယ့်ကျမ်းမာရေးကဏ္ဍမှာတော့ခီယူသင်းခေါ်သမင်ဖြူအရေးပြားယောဂအကြောင်းတင်ပြမှာပါမြန်မာနိုင်ငံအရေးပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
် ဟုတ်ကဲ့ထုခုဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့အရေးပြားမှာဖြစ်တဲ့ကုသင်းဆွဲတာတမင်ဖြူဖြစ်တာလို့တချို့ပြောတဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တာများလား
မြန်မာနိုင်ငံမှာဖြစ်တာများတယ်လို့ပြောလို့ရတယ်ဘာဖြစ်လို့လဲဆိုတော့ဒီလူတရားမှာတဦးကနေနှုံးလုံးကြားလောက်ဖြစ်တယ်ပေါ့နော်ပြင်းများတဲ့အရေးကြီးယောဂါတွေမှာလည်းကုသင်းယောဂါပါပါတယ
်ဟုတ်ကဲ့ဆရာဒီယောဂါနဲ့ပတ်သက်ပြီးတော့အဓိကအရေးကြီးဆုံးအချက်ဆိုရင်ဘာကိုထောက်ပြကြလဲ
အဓိကအရေးကြီးဆုံးအချက်တွေမှာသူကတန်တဲ့ယောဂါတွေနဲ့မတူတဲ့ဥစ္စာတစ်ချက်ရှိတယ်ဗျကျွန်တော်တို့မြန်မာလူမျိုးတွေကအသားညိုတဲ့လူမျိုးတွေများတဲ့အခါကျတော့အဲညိုနေတဲ့နေရာမှာအသားအရောင်မတူဘဲနဲ့ကွက်နေတဲ့အခါကျတော့တော်တော်ဒုက္ခရောက်တယ်ကြည့်ရလည်းမကောင်းဘူးအဲဒီမှာလူမှုရေးရဒုက္ခရောက်တာတွေခဏခဏတွေ့ရတယ်ဒီကုသင်းသမင်မျိုးကြောင့်အလုပ်ထွက်လိုက်ရတဲ့လူတွေအလုပ်ပြုတ်သွားတဲ့လူတွေစိတ်နှောင်းကွဲသွားတဲ့လူတွေအဲဒီလူရဲ့ကလေးတွေကိုကျောင်းမှာကလေးရဲ့တငယ်ချင်းတွေအမေကအဲ့ကလေးနဲ့အတူမစောဘူးလို့အဲ့လိုမျိုးခွဲကြတာတွေမျိုးစုံတွေ့ရတယ်နောက်တစ်ခါဖြစ်နေတဲ့လူကိုယ်တိုင်လည်းစိတ်ပြည့်စုံမှုရမ်းများတာကိုတွေ့ရတယ်တချို့ဆိုရင်တငိုးတင်ကြီးနဲ့ကိုခြေကမ်းမှာတချို့ဆိုရင်လည်းပုံမှန်အလုပ်ကိုမလုပ်နိုင်တော့အောင်ပဲစိတ်ပြည့်စုံမှုရမ်းများနေတာတွေ့ရတယ်အဲ့ဒါတွေကတကယ်တကယ်တော့ဒီယောဂါကဘာမှမဆိုင်ဘူးလေကူးဆက်တာလည်းမဟုတ်ဘူးကြည့်လို့မကောင်းတာပဲရှိတာတကယ်တကယ်တော့ဒီလောက်မဖြစ်သင့်ဘူးအဲ့တော့ဒီယောဂါအကြောင်းနားလည်တဲ့အခါကျရင်ဒီလိုဝေဒနာရှင်တွေပို့ပြီးဖိမနိုင်တယ်အဲ့မကောင်းတဲ့လူကြီးအကျိုးဆက်တွေရောသွားမယ်လို့အနေနဲ့မျှော်လင့်ပါတယ်
ဟုတ်ကဲ့ဒီယောဂါကကူးဆက်တာမဟုတ်ဘူးဆိုတာကိုနားလည်နိုင်ဖို့ ਨੇ ဘယ်လိုမျိုးဒီယောဂါဘာကြောင့်ပေါ့နော်ဖြစ်ရတယ်ဆိုတာလေးကိုရှင်းပြပေးပါလား
သူရဲ့တရားကြီးလိုပဲခေါ်ရေပြားပဲခေါ်ခေါ်အယောင်ရှိတယ်အဲ့အယောင်တက်ကမလင်မင်လို့ခေါ်တဲ့ရေပြားယောင်ခြေတက်ပေါ့အဲ့ရေပြားယောင်ခြေတက်ကိုထုတ်ပေးတဲ့ဆဲလ်လေးတွေကအကြောင်းတစ်ခုခုကြောင့်စီသွားရင်ဒါမှမဟုတ်ဗီဇချုပ်ရင်းမှုကြောင့်လည်းကောင်းကိုကနာယောဂါကုက္ကံမှုစနေရရန်သူတို့မှားပြီးတော့ရောင်ချဲဆဲလေးတွေကိုတိုင်ခတ်လိုက်ပြီးတော့ဖြည့်ဆည်းမိလို့ပဲ၎င်းတခြားကိုကနာယောဂါတစ်ခုခုပေါ့ဥမာလေဘင်းမှာသားရိုက်အပြိတ်ကြီးတယ်ဆိုတဲ့ယောဂါတွေကြောင့်မလို့ဟော်မုန်းဓာတ်တွေပြောင်းလဲပြီးတော့ရောင်ချဲဆဲတွေသေသွားပြီးတော့၎င်းရောင်ချဲဓာတ်ကိုမထုတ်ပေးနိုင်တဲ့အခါမှာအရေးပြားမှာအယောင်ကမပေါ်လာတော့ဖြူဆက်လေးတွေဖြစ်လာတဲ့ဖြူကွက်တွေဖြစ်လာတယ
်ဟုတ်ကဲ့ဒီယောဂါကဘလို့လူတွေမှာရောဖြစ်တာများတာမျိုးရှိတယ်လေ
ဒီကုသင်းတမင်ပြူကလေလူတိုင်းလူလိုဖြစ်နိုင်တယ်ဒါပေမဲ့ဖြစ်တဲ့လူရဲ့တဝက်ကြော်ကြော်လောက်ကအသက်20အောက်မှာစပြီးတော့ဖြစ်လိမ့်ရှိတယ်နောက်ညိုးညိုးအရာလိုက်တာလည်းငါးပုံတစ်ပုံလောက်မှာရှိတယ်
ဟုတ်ကဲ့ဒီယောဂါကကာကွယ်နိုင်တဲ့အနေအထားရောရှိလား
တခုတလုံးနဲ့ရှင်းရှင်းပြောရရင်တော့ကုသင်းမပြောင်းအောင်ကာကွယ်လို့တော့မရဘူးကာကွယ်လို့မရဘူးဆိုပေမဲ့ဥမာခုနပြောသလိုဒီမျိုးမျိုးမှာပြည့်စုံရှိတဲ့လူတွေဆိုရင်တော့ကိုယ်ခန္ဓာမှာနည်းနည်းအယောင်ဖြော့တာမျိုးပေါ်လာတယ်နည်းနည်းသတိထားမိတယ်ဆိုရင်တော့မင်းများတက်ကြောင်းတဲ့လူနဲ့အရင်ပြပြီးတော့ကာကွယ်တာလို့စေးလိမ့်တာလို့ပါလို့နဲ့အရင်ကြိုပြီးတော့လုပ်လို့ရတာပေါ့နောက်တစ်ခါခုနပြောတဲ့ thyroid အကျိတ်ယောဂါရှိတဲ့လူတွေဆိုရင်လည်းအဖြူဆက်လေးတွေပေါ်လာရင်ကုသင်းမှာတွဲဖြစ်နိုင်တဲ့အတွေ့အကြုံစောစောစီဟော်မုန်းဆရာဝန်နဲ့ရေပြားဆရာဝန်တွဲပြီးကုသတာမျိုးလုပ်လို့ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစောစောသိနိုင်အောင်ဆရာခုနပြောတဲ့ဒီအဖြူဆက်လေးတွေပေါ်လာတာအပြင်တခြားရောစောင့်ကြည့်တဲ့လက္ခဏာတွေရှိလား
ကုသင်းကခန္ဓာကိုယ်ဘယ်လိုနေရာမျိုးမျိုးဖြစ်နိုင်တယ်ဒါပေမဲ့အထူးသဖြင့်ညနာတို့နှာခမ်းတဝိုက်တို့လက်မောင်းတို့လက်ဖွာတို့ခြေထောက်တို့လိင်္ကာတို့နေရာမျိုးတွေမှာအများဆုံးဖြစ်တယ်ဗျအဲဘယ်လိုစဖြစ်တာလဲဆိုရင်ဖြစ်ပွားပုံကတော့တူးနဲ့တူးမတူးတချို့လေးဆိုရင်အဖြူဆက်လေးတွေပေါ်လာတယ်တချို့လူတွေမှာဆိုရင်နှုတ်နှိမ့်အောင်အဖြူခွက်လေးတွေဖြူဆွတ်ဆွတ်အယောင်တွေပေါ်လာတယ်အသားညိုတဲ့လူတွေမှာဆိုပို့ပြီးတော့သိတာစားပေါ်လာတဲ့အချိန်ကနေပြီးတော့သူကရက်ပိုင်းလပိုင်းအတွင်းမှာဖြည်းဖြည်းနဲ့ပူတိတာလာပြီးဒီကုလုံးဆွတ်ဆွတ်ပြူသွားတဲ့အထိလည်းဖြစ်နိုင်တယ်။တချို့ကြတော့လည်းဒီအဖြူကွက်တကွက်နှစ်ကွက်လောက်ပဲပေါ်ပြီးနှစ်နှစ်ချီလားနှစ်ချီပြီးတော့ဒီအတိုင်းပဲရှိနေတတ်ပြန်တယ်။နောက်ကလေးတွေမှာကြတော့လည်းဖြစ်တတ်သေးတယ်။တချို့လိုလန်သားလောက်နဲ့တော့ဖြစ်တာလေးတွေရှိတယ်။ဒါပေမဲ့ကလေးတွေမှာဆိုရင်တော့မျက်နှာဆိုရင်မျက်နှာလက်မောင်းဆိုရင်လက်မောင်းသက်သက်တခြားနေရာမှာပြောင်းမင်းနဲ့ခြေတော့ဆိုရင်လည်းခြေတော့စပြီးတော့အပိုင်းလိုက်ပြီးဖြစ်တာမျိုးလည်းရှိတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီလက္ခဏာတွေပေါ်လာပြီဆိုလို့ရှင်အမြဲဆုံးကုသမှုခံယူတဲ့နေရာမှာကုသမှုအနေထားကဘယ်လိုရှိလဲ
ယောဂအတိတ်နဲ့ဒီဖြစ်တဲ့လူပေါ်မှာမူတည်ပြီးတော့တူးနဲ့တူကုသမှုကအနည်းနဲ့များကွာခြားနိုင်တယ်ဒီချို့ကျတော့လုံးဝပျောက်သွားတာလည်းရှိသလိုနည်းနည်းပဲပျောက်တဲ့လူလည်းရှိတယ်တချို့ကြတော့ကုနေပေမဲ့လည်းဆက်ပြီးတော့ဖြူနေတဲ့လူတွေရှိတယ်။ဒါပေမဲ့ဒီကဘယူးဒီဇိုင်းစနေဒီကကုသမယ်ဆိုရင်တော့လူများစုကတော့လေအနည်းနဲ့များတိုးတက်မှုရှိပါတယ်။ပြီးရင်လည်းကုရင်လည်းတပတ်နှစ်ပတ်နဲ့တော့မရဘူး။နှင်းနှင်းချီပြီးသွေးကြီးကုန်ဖို့လိုတယ်ဗျ။အဲ့တော့ပထမဆုံးကတော့ကုသင်းကနေလောင်ရတယ်၊ယောဂပွားတယ်၊ကာကွယ်မှုမရှိတဲ့အခါမှာရေပြားကင်ဆာဖြစ်နိုင်ကြတယ်၊တဖြည်းဖြည်းနဲ့ပိုများလာ။ဒါကြောင့်မို့လို့နေအောင်ကြီးတန်းကာကွယ်ပေးဖို့အရန်ကြီးကြည့်တယ်။နေအောင်ကြီးကာကွယ်တဲ့ဓာတ်ပေါ့နော် SPF 30နဲ့အထက်နေကာခရင်တွေလိုရှင်းနေအမြဲလိမ့်ဖို့လိုတယ်နောက်တစ်ခါနေပူတဲ့အချိန်ပြင်ထွက်တာကိုလည်းတန်းတန်းသမားရှောင်သင့်တယ် နောက်ထိခိုက်ဒဏ်ရာရရင်လည်းအရေးပြရောင်းချက်ဆေးလေးတွေအရလူလူသိကုန်ပြီးတော့ပို့ပြီးတော့ဖြူရတဲ့အတွက်ထိခိုက်ဒဏ်ရာရမှုကိုလည်းချောင်းသိမ့်တယ်နောက်ထပ်ကုသမှုအနေနဲ့ကတော့ရောင်းချက်ဓာတ်ကိုပြန်ထွက်စေတယ်မလင်နိုဆိုင်းလိမ့်ဆေးအနေနဲ့လည်းရတယ်တောက်ဆေးအနေနဲ့လည်းရတယ်အဲ့ဒါနဲ့အဓိကထားပြီးကျွန်တော်တို့ကုသကြတယ်တခါစတီရိုက်လို့ခေါ်တဲ့ကော်တီဆောင်လိမ့်ဆေးတောက်ဆေးလေးတွေကိုလည်းသုံးတတ်တယ်နော်မလင်နိုဆိုင်းဆိုတဲ့ဆေးကိုတောက်ပြီးတော့ကဲလွန်ရောင်ကြီးတစ်မျိုးလေးချောင်းနဲ့ဆက်ရှိတယ်အဲဒီဆက်နဲ့ပြရတဲ့ပူပါဆိုတဲ့ကုသမှုလည်းရှိတယ်အခုနောက်ပိုင်းဘဝကြီးမှလည်းအခုရနေပါပြီ examiner ဆိုတဲ့ laser ဆက်တစ်မျိုးပေါ့အဲဒီအဖြူကွက်လေးတွေကို laser ဆက်နေပေါ့တစ်ပတ်တစ်ခါသို့မဟုတ်တစ်ပတ်နှစ်ချိန်လောက် laser ပြည့်ရတယ်ပြင်းရဲ့အရောင်တက်လေးတွေပြန်ထွက်လာအောင်ဆွပေးတာပေါ့နောက်ဆုံးအနေနဲ့တော့အသားကောင်းကနေပြီးတော့ရောင်ချဲဆဲလေးတွေကိုချစ်ယူတန့်စင်ပြီးတော့အဖြူခွက်နေရာမှာကောက်ဆိုင်တို့ပြန်ဆိုင်တဲ့နီလန်လေးရှိတယ်
ဟုတ်ကဲ့ခီဥသိန်းယောဂနဲ့ပတ်သက်ပြီးတော့တခြားအရေးကြီးတဲ့ချက်ကော
ကျွန်တော်များမေးတာလေအစားအသောက်ချောင်မှုလိုသလားဆိုပြီးတော့အစားအသောက်ချောင်ဖြစ်တာမဟုတ်လို့အစားချောင်မှုလိုပါဦးနောက်တချို့ဒီမှာလောက်ကြတာများတာလေကျိမ့်မှန်ရွက်တွေကိုကြိတ်ပြီးထောင်းပြီးတော့အရေးညစ်တယ်တို့မို့လည်းနဲ့ဆုပ်ပြီးတော့အဲ့အကွက်တွေကိုလိမ့်တတ်ကြတယ်အဲ့တော့ရွက်ဆိုတာအစည်းတွေပါတယ်မတန့်ရှင်းမှုတွေရှိတယ်အဲ့ဒါတွေကဖြူခွက်ကိုလောင်ပြီးတော့ယောဂါကိုဆူးနေတတ်တယ်နောက်ဒီတဲ့ပူအရေးကြီးတာအခုလောလောဆယ်အပြင်မှာကုကြရတဲ့အထက်မှာအာဆင်နစ်ပါတဲ့ဆေးလုံးတွေနဲ့ကုတာတွေတော်တော်ခက်စားတာအဲ့အာဆင်နစ်ကဘီးသွေးဆူးကျိုးအနေနဲ့အသားယုံနေစေတယ်အဲ့တော့အဖြူခွက်ကညီလာတဲ့အခါကျတော့ယောဂါရှင်ကအဲ့ဒါကိုကြိုက်တယ်ဒါပေမဲ့ကြာလာရင်အဲ့အာဆင်နစ်တွေကကိုခန္ဓာတွေကမထွက်တော့ဘူးနှစ်ပေါင်းများစွာကြာတဲ့အခါမှာအာဆင်နစ်အစိမ့်တင်ပြီးတော့ရေသားမှာအတ္တမာမှုတွေဖြစ်တာတွေရေသားကင်ဆာဖြစ်တာတွေအာယုံကြောယောဂါဖြစ်တာတွေနောက်ပိုင်းကျရင်တွေ့ကြုံရနိုင်တယ်ဒါကြောင့်အာဆင်နစ်ကိုတော့လုံးဝရှောင်ရှင်တင်တယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမကြီးကဏ္ဍပါရှင်ဆက်လက်ပြီးတော့နေဆက်သတင်းထောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရအောင်ပ
ါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်တွေဝါတွေကိုမြန်မာအစိုးရကပြန်လက်ခံမဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီ ANP ကကန့်ကွက်ခဲ့ပါတယ်မွန်ပြည်သက်ပါတီထိန်းချုပ်နေမြေအတွင်းမှာအင်အား90နီးပါးခန့်ရှိတဲ့တင့်မောင်ကိုဂိုင်းတစ်ခုကိုပါတီတပ်ဖွဲ့ဝင်တွေကဖမ်းဆီးထိန်းသိမ်းခဲ့ရဆိုတာနဲ့ရခိုင်မျိုးသားပါတီအစည်းအဝေးကနေပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်စာနဲ့ပတ်သက်ပြီးပြန်လည်သုံးသပ်ဖို့ဆွေးနွေးဆုံးဖြတ်ခဲ့ကြတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်ကျမကနန်းဟွန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်နယ်ဖွားတွေကိုမြန်မာအစိုးရကပြန်လက်ခံမဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်အမျိုးသားပါတီ ANP ကကန့်ကွက်ကြောင်းသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒီလ15ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့အဲ့ဒီကြေညာချက်မှာအကြမ်းဖက်မှုအပြီးဘင်္ဂလားကိုထွက်ခွာသွားသူတွေထဲမှာအကြမ်းဖက်သမား4000ခန့်ပါဝင်နေတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးအဲ့ဒီအကြမ်းဖက်သမားတွေကိုဘင်္ဂလားအစိုးရကဖမ်းဆီးပြီးတော့မြန်မာဘက်ကိုလွှဲပြောင်းပေးဖို့လိုအပ်နေတယ်လို့ပြန်လည်နေရာချထားမဲ့မောင်တော်တောင်ပိုင်းဟာလည်းပင်လယ်ကမ်းခြေဖြစ်တဲ့အတွက်အကျန်းဖက်သမားတွေအလွယ်တကူဝင်ထွက်နိုင်တဲ့နေရာဖြစ်တဲ့အလျောက်နိုင်ငံတော်လုံခြုံရေးကိုအလေးထားရမှာဖြစ်တယ်လို့ဖော်ပြထားပါတယ်ဒါအပြင်ဒေသခံတွေရဲ့လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုကာကွယ်ဖို့အတွက်လုံခြုံရေးစခန်းတွေကိုလည်းအကျန်းဖက်သမားတွေအလွယ်တကူအန္တရာယ်မပြုနိုင်အောင်နေရာချထားပေးဖို့ကိုလည်းတိုက်တွန်းထားပါတယ်။ဘင်္ဂလားဘက်ကိုထွက်ပြေးသွားတဲ့မွတ်စလင်နယ်ဖွားတွေကိုဒီလ23ရက်နေ့မှာပထမတုပ်အနေနဲ့ဥပဒေနဲ့အညီငခူရနဲ့တောင်ပြိုလက်ဝဲမှာလက်ခံမှာဖြစ်ပြီးလဘိုးခေါင်နေရာကိုတော့ကြားစခန်းအဖြစ်သတ်မှတ်ထားတယ်လို့ဒီလ10ရက်နေ့ကဝန်ကြီးချုပ်အက်ခမ်းမန်မှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့တွေ့ဆုံစဉ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုကပြောဆိုခဲ့ပါတယ်
။မွန်ပြည်နယ်ရေးမြို့နယ်မှာရှိတဲ့မွန်ပြည်တပ်ပါတီရဲ့ထိန်းချုပ်နယ်မြေတွင်မှာအင်အား90နီးပါးကရှိတဲ့တစ်မောင်ခုခိုင်းတစ်ခုကိုမွန်ပြည်တပ်ပါတီတပ်ဖွဲ့ဝင်တွေကဇန်နဝါရီလ12ရက်နေ့23ရက်နေ့တွင်မှာဖန်စီသင်သင်ရမိတယ်လို့မွန်ပြည်တပ်ပါတီဗဟုသာဝန်ရှိသူတို့ကပြောပါတယ်။အဲ့ဒီတစ်မောင်ကိုခိုင်းကဘူဒိုဆာကားတစ်စီးနဲ့တစ်ဆွဲစင်နေလက်ကန်တစ်ခွဲလွှတ်ဆွဲတဲ့သူခုတ်လှဲပြီးတစ်တန်ချင်းသံဆောင်ကဖန်စီရမိတယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်သူကပြောပါတယ်။အ Asoba Pansi Yamitara, Timanguga, and Lok Maria, Tangu Diran, Eauritan, Diraziga, Layatu, Pibi, Timangu, Gang Gangs on a Poetico, Celestia, we posted to a Melo, Mumida Party, Gangs on Nega Suvare. Yet were Wibi, Morogana, Shibachan, Mumida Party, Pohutanaja, Wunjan, the other way. My uncle, she bet Tito Iria Drema, Natalus, a Gunigrega, Mumida Party Gane, Tito Lokwego, Pigpin, Time Yakevare.
ว่าปีตัวสีนิยมยี่ปาร์ตี้ยูดับบลิวเอสพียูดับบลิวเอสเอเอ็บผู้อาศัยเวทีก็อากุลาสามใบงาปังสังฐานะชงมาจิมปายามาไต่ปังข้างสองรีทมันตัวเช็คข้างอาเขวาร์เออาศัยเวก็จะนาวัยละเสียกันในสัตว์ยันในอาทิตย์จิมปะเขราวาอาศัยเวมาจิมปะสัสสัยทานาจิมูเจ้าก่ออังเนอกระทาจีอุปายุเชียงยันยี่เพื่อเดอุปายุเลี้ยงก็ UWSEA ดูอกระทานเนี่ยดูอกระทาตรงอับเจข้าอันไล่ไปเลยด่าอัดเองอกระทาจีอุปายุเชียงเนี่ยตูเรียบเจเดเป้าไอร้องกูตั้มหาตรงติชมูเป้าไอปันกูตั้มหาลิ้วเชมูอับเจสลักข้าอัดทาร์เรลูเลว่าตาพ่อเอียชีตันยัดกับเจวาร์เลว่าตาพ่อเอียอกระทาจีอุปายุเชียงเนี่ยตูเรียอกระทาอุเชียงเมียงเลี้ยงยานียากรออับเจ้าเล่มาชีเขวาว
กิจวัตรในใจสิ่งมีอยู่เนี่ยมาจีว่าอุจจาระมูดีเป็นเลยยุคก่อนเมื่อกี้สันนิบาตบีนับว่าย้อนอุจจาระนี้ยาดีมาสุยนี่นั่นลูกสาวผู้กิจวัตรก็เกี่ยมยุราสิยงานเนี่ยที่เป็นลาดบอมากิจวัตรเนี่ยในโลกวงจีก็เล่ามาขันจังเป็นเลยการกวาดเขวาร์เลยอุจจาระมูดีเป็นเลยยุ่ยเจระฮะนับว่าเชื่อใจกันอุบัติเหตุสังเวียนรับผิดบีอุจจาระบางวัยสัพเพเชื่อมโลกผู้กิจวัตรเนี่ยในโลกวงจีปุ่มวิจิมีมินังก้าก็สามารถพบยาทาวาร์เลย ในมีมาตั้งมานานทีแล้วใช่ไหมเอาเชื่อเรื่องยิ่งว่ามูเชื่อมาพี่บีอากูเกิดจากเอาเชื่อจริงๆนี่นั่นสังเวียนโลกยานในเดลูกี่อันอยู่ทั้งช่วงในมีวิญญาณเนี่ยอากูท่าสมองช่วยกับเปลวว่าเลย
ก็ยังนี่อเมียวตาตัวเตยปาร์ตี้เคเอ็นพีพีตั้งเป็นเวนต้องอู่ในอายาตาตัวอู่ตั้งขยามุ่งในปัตตาบีสันดาพอทงมุ่งในเตียเสือสุขันหายาเร่ก็ยังนี่ตั้งเมกะพ่อเวงาอู่กูสันวายลาสันในยานีกะก็ยับปีในเลือกกอมยูมุ่งในเตียยงมาอเมงสิ่งเช่ชามาไลปีโลก็ยังอเมียวตาปาร์ตี้อุกตาคอมพิวเตอร์กับเปลวว่าเร่ แต่ยังงานในดังเวทต้องตามพิจารณาชั่งมาแค่บีเมลเลยดังเวทมาสาวในเดือดทองแดงยันนั่งเสียจากขังแค่เดือดลุแต่ยังมาแต่ยังน่าทางดูดีกับเปลวไปเลยอากูตื่นหนอนเร็วสลัดเต็นเซปีตัวมาบ้ารักใครบีเนสจะดูมีมาชีเร่รักใครมีดามปาร์ตี้เอ็นบีบุหูทานาจุมาซีเวดคู่กูจิมบ้าแค่ยามารักใครบีเนนั่งงานยิ่งเจเน่ปาร์ตี้ดวงกิสารีเน่ชิลงงานเซนเวดเน่
เอ็นบีปาร์ตี้อุกตาดาวดาอีโม่โน้ตว่าสานะปัตตาเจกิสารีกูบาสุนิกิจาวาเร่ที่เชนิกูรอมาอีกันเนี่ยคุลุสุจิเตนเซตทาวาเร่รักใครมีดาปาร์ตี้เสวยมาเอ็นบีปาร์ตี้อุกตาดาวดาอีโม่โน้ตว่าสานะปัตตาบีสุนิสุนพิเคจาร์เร่เชนิกูปาร์ตี้ดวงยิ่งมูอุทัยอุจวากาคุลุเปียวบาร์เร่อุกตาดาวดาอีโม่ยังทุกทีละบ่มาแต่ดังนั้นเสด็จเราเจ็บบาร์เร่
เสวยก็เจนเวอร์ล่าเลี้ยงกันนี่คนนี้เนี่ยที่จำบ้าเขยจับีรักใครบีนายงี้เช่นนี้นะรักใครมีด้านนายงี้เชื่อลงเงินใจปาร์ตี้ใจเลยเข้ามาเย็นนะปาร์ตี้เดี๋ยวสาวเย่บังลีด้วยก็เปลี่ยนเลนี่อาชาทายกิจสันนะเป็นแต่เด็กแต่พอถ้าบ่าวปีเท่าสู้ยิ่งเชื่อยิ่งรักแข่งกูแต่ยาวด้านนั้นเป็นแต่เด็กแกรนปุชชัดด้วยกูดีกว่าถ้าสุนิขยาด้าบ้า
ดาวดาเอ็มก็รอสุภาพกับปาร์ตี้เนี่ยพิเศษสิ่งที่คุ้มมาไม่ใช่เดียวนอกจากความพิจารณาเดียวใครบ้านนั้นคุ้มหรือเปล่าเนี่ยฉันรู้ปาร์ตี้สิ่งนี้ยากนอกจากคุยพิลุยายเนี่ยพิลุยาบุพเพเดฉันรู้ว่าปาร์ตี้เนี่ยพัตเตลูกาเชื่อสิ่งอะไรไม่ใช่บุลุลุลลาปาร์ตี้กูเว้นเนี่ยปาร์ตี้กูอุ้งสองเนี่ย
อุ้งสองลูกไม่ยากเลยเช่นเดิมนอกจากลูกเรือลูกลิลิซาซันเนี่ยปาร์ตี้เบิกกูเต้นเนี่ยฉันว่าก็นอกจากคุยพิวยามะปาร์ตี้ที่คุ้มมาชินังซาลูไม่ยากบุดาวดาเอ็มเอาหันดูอันบาลานเซคนนี้ยังไงก็เขาสาวช่างช่างยิ่งยามุไม่ใช่เดี๋ยวเสวยเนี่ยเสวยเป็นบาร์ดีมาเลยแต่ใครขยามุลูมุมีเดียดีมาอุ้งสูบเฮบีเยเวชาชิชิอุดเดย์แต่ใครขยามุเลยชินเดียดัวปาร์ตี้เอากระทัดดาวเนี่ยปาร์ตี้วันพิกาบะนอกจากความพิบุปาร์ตี้ฐานะช่างมาซ
ကျွန်တော်ကလူစုကိုမိတ်ဆွေတွေအမျိုးသားနိုင်ငံရေးလမ်းကြောင်းကျွန်တော်တို့မြို့မှန်းတဲ့လမ်းကြောင်းရောက်ဖို့အတွက်လှုပ်ဆောင်ဖို့ကကျွန်တော်တို့ဆွေးနွေးနေပါတယ်တကယ်လို့ရခိုင်သမျိုးသားလုံးကိုဥဆောင်ဖို့ကျွန်တော်တို့မြို့မှန်းသားတဲ့ပန်းတိုင်ကိုရောက်ဖို့အတွက်အမျိုးသားရေးဝါတီတွေနဲ့စုစည်းထားတဲ့ပါတီတစ်ခုလိုအပ်တယ်ဆိုရင်ပါတီဆောင်ဖို့ဆိုရင်ပါတီဆောင်မယ်ပါတီဆောင်ဖို့မလ
အမျိုးသားညီညွတ်ရေးကိုရှေ့ရှုပြီးဘဟုလုံးမှုဆော့ကော်မတီက ပါတီ ဥက္ကဋ္ဌ ဒေါက်တာ အေမော် အနေနဲ့ နှုတ်ထွက်စာနဲ့ပတ်သက်ပြီး ပြန်လည်သုံးသပ်ဖို့ဆုံးဖြတ်ခဲ့ကြပါတယ်
ဆက်ပြီးတော့မွန်ပြည်နယ်အတွင်းမွန်ပေါင်းစည်းညိနိုင်ရေးအဖွဲ့ကလည်းဦးဆောင်ကျင်းပခဲ့တဲ့မွန်နိုင်ငံရေးညီလာခံကလည်းလာမယ့်6လအတွင်းမှာမွန်အမျိုးသားလုံးကိုစားပြုပါတီဖြစ်မြောက်ရေးအတွက်ကြိုးပမ်းသွားမှာဖြစ်ပါတယ်။လက်ရှိမှာမွန်နိုင်ငံရေးပါတီတွေကွဲပြားနေသလိုမွန်ပေါင်းစည်းညိနိုင်ရေးအဖွဲ့ကလည်းကျင်းပနေတဲ့ညီလာခံကိုတခြားမွန်နိုင်ငံရေးပါတီတွေကလည်းအသိမှတ်မပြုခဲ့ပါ
ဖို့သွားမယ်လို့ဝန်ပြည်သူညီလာခံကျင်းပရေးကော်မတီကနေဆုံးဖြတ်လိုက်ပါတယ်။ဇန်နဝါရီလ14ရက်နေ့မော်လမြိုင်မြို့တာသနာ1500ဝန်ပိမှန်ကျောင်းတရင်းစာရှင်းလင်းပွဲမှာညီလာခံပြောခွင့်ရပုဂ္ဂိုလ်နိုင်စိုးအောင်ကအခုလိုပြောသွားပါတယ်
။ကျွန်တော်တို့ကဒီ6လအတွင်းမှာဝန်မျိုးသားလုံးပူဇော်ပြုတဲ့ပါတီတစ်ခုပေါ်ထွန်းရေးအတွက်တာဝန်ပေးလိုက်ပြီ။သူတို့ကအမှန်တော့ဒီဥပဒေတွေဆွဲမယ်သူတခြားသောနိုင်ငံရေးပါတီတွေကိုစီရင်မယ်အဲ့ဒီ6လအတွင်းမှာအာမွန်ပြည်သူတွေအားလုံးလက်ခံနိုင်တဲ့စီမံစည်းကမ်းအနေနဲ့ပေါ့နော်အဲ့ဒီအပေါ်မှာသူတို့ထမ်းဆောင်သွားမယ်လို့ကျွန်တော်တို့ကတောင်းအပ်နေကြပါသေးတယ်6လအတွင်းရုပ်လုံးပေါ်လိမ့်မယ်ပေါ့နော်
မွန်တိုင်းဝိုင်းအထွာတီတီကနေလွင်အား800လောက်တက်ရောက်ပြီးတော့ညီလာခံကနေအစ်စ်ဖွဲ့စီတာဝန်ပေးအပ်လိုက်တဲ့မွန်ကိုစားပြုပါတီဖြစ်မြောက်ရေးအဖွဲ့မှာတော့နိုင်ငံရေးသမားတွေနဲ့ပညာရှင်စုစုပေါင်း21ဦးအထက်မှာမွန်ပြည်တစ်ပါတီဝင်ဟောင်းတွေပြည်နယ်လွှတ်တော်အမတ်တွေ AMTB နဲ့ MMP ပဟိုလုံးမှုဆောင်ပါတီဝင်ဟောင်းတွေအရက်ဖက်လူမှုဖွဲ့စည်း CSO စာပေရင်ကျင်းမှုအဖွဲ့တွေနဲ့လူငယ်ကောင်းဆောင်တွေပါဝင်လာတွေ့ရှိရပါတယ်။ဒီညီလာခံမှာလက်နက်ကင်ဖွဲ့စည်းဖြစ်တဲ့မွန်ပြည်တစ်ပါတီ NNSP ကတော့လေးလာသူအနေနဲ့တက်ရောက်ပေမဲ့မွန်မျိုးသားပါတီ MNP နဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMTP တို့ကတော့အတိမတ်ပြုတက်ရောက်ခဲ့တာမရှိပါဘူး။မွန်မျိုးသားပါတီ MNP နဲ့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMTP အနေနဲ့ပါတီပေါင်းစည်းရေးအတွက်ဆက်လက်ကြိုးပမ်းသွားမယ်လို့လည်းမွန်မျိုးသားပါတီတွဲဖက်တွင်ရမှုတဲ့နိုင်စွန်းမြင့်ကအခုလိုပြောသွားပါတယ်
ဒီပြပတဲ့ပြည်သူညီလာခံလို့ခေါ်တဲ့ညီလာခံလို့အစကတည်းကအပြစ်မပြုမှုမရှိဘဲလက်မရှိကျွန်တော်တို့ကတော့မွန်ပြည်လူချင်းနဲ့တပါကျဖြစ်ပြီးကျွန်တော်တို့ဖြစ်ပြီးမွန်ဒေတာလုံးဆိုင်ရာပါတီနဲ့ဆက်ပြီးတော့ကျွန်တော်ညီနိုင်တော်မယ်ပါတီတခုတည်းပြည်ပါတီပြည်သူညီလာခံကောင်းကြီးအများဆုံးဆောင်ရွက်သွားမယ်လို့ကြိုးစားနေ
မွန်မျိုးသားကိုစားပြုနိုင်ငံရေးပါတီတွေကပေါ်ပေါက်လာလို့ရှိရင်မွန်မျိုးသားညီညွတ်ရေးကိုလည်းတည်ဆောက်သွားနိုင်မှာဖြစ်ကြောင်းမွန်နိုင်ငံရေးညီလာခံကနေထုတ်ပြန်ကြေညာထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့မွတ်စလင်နယ်ဖွားတွေကိုမြန်မာအစိုးရကပြန်လက်ခံမဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်အမျိုးသားပါတီ ANP ကကန့်ကွက်ခဲ့ပါတယ်။မွန်ပြည်နယ်ရေးမြို့နယ်ရှိမွန်ပြည်သစ်ပါတီထိန်းချုပ်နယ်မြေအတွင်းမှာအင်အား50နီးပါးခန့်ရှိတဲ့တက်မောင်ခိုဂိုင်းတစ်ခုကိုပါတီတပ်ဖွဲ့တွေကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။နေဆက်သတင်းနောက်တွေစူးစီးတွင်ပြနေတဲ့တရင်သတင်းလွှာအစီအစဉ်ပါရှင်။တောက်ကြနေနေနဲ့ခင်ဗီအိုမြန်မာပိုင်းအစီအစဉ်တွေကိုဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
။ဘာသာရေးလွတ်လပ်ခွင့်ဆိုတာနိုင်ငံတကာကအတိအမှတ်ပြုထားတဲ့ကုလသမဂ္ဂအဖွဲ့ကြီးရဲ့ကမ္ဘာလုံးဆိုင်ရာလူခွင့်ရေးကြေညာစရန်ကုလသမဂ္ဂရဲ့ရပ်ဖက်တဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေနဲ့ပတ်သက်တဲ့နိုင်ငံတကာလိုက်နာရမယ့်ပြည်ညင်စာချုပ် Helsinki သဘောတူညီချက်နဲ့တခြားပြည်ညင်စာချုပ်တွေကြေညာစရန်တွေမှာတရားဝင်လက်ခံထားကြတဲ့လူခွင့်ရေးဖြစ်ပါတယ်။ဘာသာရေးလွတ်လပ်ခွင့်မြင့်တင်ပေးဖို့ဆိုတာဟာအမေရိကန်ပြည်ထောင်စုနိုင်ငံသားရေးမူဝါဒရဲ့အဓိကကြတဲ့ကိစ္စရပ်တစ်ခုဖြစ်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ဆောင်ရှောက်တဲ့နိုင်ငံတွေဟာပိုးပြီးတော့တည်ငြိမ်မှုရှိသလိုစီးပွားရေးအရာလည်းအောင်မြင်ငြိမ်းချမ်းကြပါတယ်။ ဒါပေမဲ့လည်းကမ္ဘာနေရအတော်များများမှာလူတွေဟာညှဉ်းပန်းနှိပ်စက်မှုမပြမတအမှုစဉ်တရားစွဲခံရတာဒါမှမဟုတ်ဘာသာရေးလွတ်လပ်ခွင့်လွတ်လပ်စွာယုံကြည်ကိုယ်ပိုင်ခွင့်အတွက်တောင်းဆိုရင်ထောင်သွင်းအကျဉ်းချခံရတာတွေကဆက်ပြီးတော့ရှိနေတုံးပါပဲဒီနှစ်ခေတ်မှာလွတ်လပ်စွာယုံကြည်ကိုယ်ပိုင်ခွင့်နဲ့ပတ်သက်လို့လူတဦးချင်းစီရဲ့ရွေးချယ်ခွင့်ပြောင်းလဲခွင့်ဒါမှမဟုတ်ဆွတ်လွတ်ခွင့်စတဲ့အခွင့်အရေးတွေလွတ်လပ်စွာဝတ်ပြုဆူတောင်းခွင့်ဒါမှမဟုတ်ဘာသာရေးဆိုင်ရာထုံတမ်းစင်လာတွေလွတ်လပ်စွာဆင်နွှဲခွင့်စတဲ့သဘောတူညီချက်တွေကိုအစိုးရအတော်များများကချိုးဖောက်နေကြကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရ Health Nuret ကကြေညာချက်တစ်စောင်မှထုတ်ဖော်ရေးသားခဲ့ပါတယ်1998ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာဥပဒေအရဘာသာရေးလွတ်လပ်ခွင့်ကိုစနစ်တကျကျူးလွန်ချိုးဖောက်ဆက်လက်ကျူးလွန်ဆိုးရွားတဲ့လုပ်ရက်တွေမှာပါဝင်ပတ်သက်နေတဲ့နိုင်ငံတွေကိုရွေးချယ်ပြီးအထူးစိုးရိမ်ပွဲရာနိုင်ငံများအဖြစ်နိုင်ငံခြားရေးဝန်ကြီးကနှစ်စဉ်ရွေးချယ်သတ်မှတ်ရပါတယ်။အဲ့ဒီအချက်တွေအရဒီဇင်ဘာလကုန်ပိုင်းမှာနိုင်ငံခြားရေးဝန်ကြီး Rex Tillerson ကမြန်မာ၊တရုတ်၊အရီထရီးယား၊ Iran ၊မြောက်ကိုရီးယား၊ Sudan ၊ Saudi Arabia ၊ Tajikistan ၊Turkmenistan နဲ့ Uzbekistan တို့ကိုအထူးစိုးရိမ်ပွဲနိုင်ငံများအဖြစ်ပြန်လည်သတ်မှတ်ခဲ့ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုအကြီးအကျယ်ချိုးဖောက်ခဲ့တဲ့အတွက်ပါကစ္စတန်နိုင်ငံကိုလည်းနိုင်ငံခြားရေးဝန်ကြီးကအထူးဆောင်ကြည့်နိုင်ငံစီမှထည့်သွင်းခဲ့ပါတယ်။အမေရိကန်ဟာလွတ်လပ်စွာယုံကြည်ကိုယ်ပိုင်ခွင့်ကိုကနဦးကစလို့တံပိုးထားခဲ့ပါတယ်။ကမ္ဘာအနှံ့နေရာအတော်များများမှာဒီဘာသာရေးလွတ်လပ်ခွင့်ကိုမနှစ်သက်နိုင်တာကတော့စိတ်မကောင်းစရာပဲလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ခရစ်ယာန်နဲ့မွတ်စလင်တွေ၊ဂျူးနဲ့ဟိန္ဒူတွေစတဲ့ဘာသာပေါင်းစုံကလူကောင်းတွေဟာသူတို့ယုံကြည်ရာအတိုင်းကြင်ကြံနိုင်ဖို့နဲ့ဝိပုစုတောင်းခွင့်တွေအတွက်ပိုးပြီးကောင်းမွန်တဲ့ခေတ္တခေတ်ကိုရောက်ရှိလာစေဖို့ကျွန်တော်တို့ကစိတ်ပါလက်ပါစုတောင်းမြတ်တာပို့ပါတယ်လို့လည်းသမ္မတဒေါ်နယ်ထရမ့်ကပြောသွားခဲ့ပါတယ်ရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ။
အခုနားဆင်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါစီရှင်။ကျမတို့ VOE မြန်မာပိုင်းအစီအစဉ်ကနေတနေ့ကို3ချိန် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။ညနေပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေခင်း6နာရီခွဲကနေ9နာရီထိနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။တောက်ချန်နေညသကောင်ရံနောက်ပိုင်းအစိုးရရန်ရရရက်ဆိုင်မတော်ရအလျောင်းစူးစားတဲ့နေနဲ့အောက်လွတ်တော် Republican အမတ်တွေကယာယီအတုံးစီဆန်ရမဲခွဲမှုတွေကိုလှုပ်ဖို့အတွက်စီစဉ်ထားပါတယ်။ American သမ္မတ Donald Trump ကတော့2013ခုနှစ်ကစပြီးတော့အခုတခါမှပထမဆုံးဖြစ်တဲ့အစိုးရရန်ရရတစိတပိုင်းရက်ဆိုင်တာမျိုးဖြစ်လာနိုင်တယ်လို့ကြေညာပရင်းနေမှာပြောကြားလိုက်ပါတယ်။သမ္မတ Trump ကအစိုးရအတုံးစီဆက်ထားရေးမဲခွဲဖို့လှုပ်မလို့အတိုက်ခံ Democratic Party ဝင်တွေပေါ်မှာပဲမူတည်တယ်လို့ပြောပါတယ်။သမ္မတအင်ဗျူနဲ့လှတ်တော်တွေကြားတလတာယာယီအတုံးစီဒါမှမဟုတ်2018ဘန်နာရီနှစ်အတုံးစီဆန်ရသဘောတူညီချက်ကအခုထိမရကြသေးပါဘူး။ပြင်သစ်နဲ့ဗြိတိန်နှစ်နိုင်ငံကြားနီးကပ်တဲ့ဆက်ဆံရေးပေါ်မှာဗြိတိန်ဝန်ကြီးချုပ်ထရီဆာမေနဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့အင်္ဂလန်ကျွန်းကဆန်ဒက်စ်မြို့မှာကြက်တပရင်းတွေကပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာအလေးပြုပြောကြခဲ့ပါတယ်။နှစ်နိုင်ငံကြားမှာထိစပ်နေတဲ့နေဆက်ကြိတ်စီမံခန့်ခွဲမှုတိုးတက်ကောင်းမွန်စေဖို့နဲ့ရွှေပြောင်းဝင်ရောက်သူတွေပေါ်မှာပိုးပြီးလူသားဆန်စွာဆက်ဆံရေးအတွက်ဗြိတိန်နဲ့ပြင်သစ်နှစ်နိုင်ငံကြားသဘောတူစာချုပ်လက်မှတ်ရေးထိုးထားတယ်လို့သမ္မတမက်ခရွန်ကပြောပါတယ်။ဗော်တဗူးနေကစပြီးမြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထပ်ပြီးတော့ထွက်ပြေးကြတဲ့ရိုညာမွတ်စလင်ကတရားကြုံနေပြီးဖြစ်တဲ့အတွက်နှစ်နိုင်ငံအစိုးရတွေရဲ့ဒုက္ခသည်တွေပြန်ပြီးပို့ရေးအစီအစဉ်ဟာအဆင်ပြေပါမလားလို့စိုးရိမ်မှုတွေတိုးလာနေပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့က January 23ရက်နေ့မှာဒုက္ခသည်တွေပြန်ပြီးပို့ရေးအတွက်စတင်လှုပ်ဆောင်ဖို့နဲ့အားလုံးကိုနှစ်နှစ်တွင်းမှာပြန်ပြီးတော့ပို့ဖို့အတွက်သဘောတူညီမှုတွေရထားတာဖြစ်ပါတယ်။နှစ်နိုင်ငံကြားကာကွယ်ဆိုင်ဆက်ဆံရေးတိုးမြှင့်မှုရည်ရွယ်ချက်နဲ့ဩစတြေးလျဝန်ကြီးချုပ်ဟာဂျပန်နိုင်ငံကိုကြက်တပ်ပရင်းတွေကတွားရောက်နေတာဖြစ်ပါတယ်
။ကျေးဇူးပါ။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုကျော်ကျော်သိန်းဖြစ်ပါတယ်။အင်ဂျင်နီယာကတော့ဇီးနပ်ဖြစ်ပါတယ်ရှင်။တောက်ကြနေနေနဲ့ခင်အစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားက VOA သောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါရှင်။Thank you.
This program has come to you from the Voice of America, Washington.